Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းပြကြပါသေးခင်ဗျာ။ VOA မိခင်တဲ့2019ခုနှစ်နိုဝင်ဘာလ15ရက်တောက်ကြနေမနေ့ကင်းအစည်းအဝေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုင်းနိုမီတာ30/40/48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ကင်းဆက်ပေးနေပါပြီခင်ဗျာ။
လုတ်တယ်ဆိုရင်လုတ်တာကိုသတိပြရတာပဲတော့ဒါမလုတ်ပါဘူ
းကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်လေးကိုတောင်းဝင်ယူတင်ဆက်ပါပ
ါမင်္ဂလာမနေ့ခင်ဗျာခင်ဗျာဒီကနေ့မနေ့ဖက်သတင်းလေးကိုဒေါက်ခင်မျိုးတဲ့နဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါသမ္မတထရမ့်ကိုတရားစွဲဆိုရေးစုံမှန်းစစ်ဆေးမှုမှာဓာတ်ရိုက်ထုတ်လွှင့်တဲ့ကြားနာပွဲတွေလုပ်နေပြီဖြစ်ပေမဲ့ထောက်ခံသူကောက်ကွက်သူသဘောထားတွေကြောင်းလည်းမရှိပါဘူးကယ်လီဖိုးနီးယားကထိုင်တန်းကျောင်းကျောင်းမှာပြစ်ခတ်မှုဖြစ်ပြီးကျောင်းသား2ဦးသေဆုံးသွားပါတယ်လူညာမွတ်စလင်တွေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားရတဲ့အရေးကိစ္စကိုစုံစမ်းစစ်ဆေးဖို့ ICC ကခုပြုလိုက်ပါပြီ။ဒီသတင်းတွေနဲ့အတူတခြားစီဝင်စားပွဲထိပ်တန်းသတင်းတွေကိုလည်းပြရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ဟုတ်ကဲ့ပါခင်ဗျာ။ရေညာတွေကိုမောင်းထုတ်လိုက်တဲ့ဆိုတဲ့ဆွဆွဲချက်တွေကိုစတင်စုံစမ်းဖို့အတွက် ICC ကိုခွင့်ပြုလိုက်ပါပြီ။ဒီပေါ်မှာကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးဦးဟောက်တူဆန်းရဲ့တုံ့ပြန်ချက်ကတော့
လုတ်တယ်ဆိုရင်လုတ်တာကိုတက်တယ်ပြရတာတော့ဒါမလုတ်ပါဘူးလို့အပြစ်မရှိပါဘူးလို့တက်တယ်ပြရတာနည်းနည်းတော့ဟိုခက်တာပေါ့နော်ကျွန်တော်တို့ကဟိုစောလဲပြောပြပါပြီဒီလိုမောင်းထုတ်
အပြည့်စုံကိုသတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့အတူအခြားစိတ်ဝင်စားစရာသတင်းတွေကိုလည်းတင်ဆက်သွားအောင်ပါဒါအပြင်ပတ်စင်ကဏ္ဍတွေဖြစ်တဲ့ကျမ်းမာရေးကဏ္ဍဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်တိုင်းရင်းသတင်းလွှာစတာတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ပြောပြပေးပါအောင်ဗျာ
။တမရဒေါ်ရန်ထရမ့်ကိုတရားစွဲဆိုရေးအောက်လွှတ်တော်ကြားနာပွဲတရက်ပြီးသွားပြီဖြစ်ပေမဲ့လည်းနှစ်ဖက်ကြားသဘောထားတည်တည်ကအပြောင်းလဲမရှိပါဘူး။တမရကိုဝေဖန်သူတွေကသူဟာပြန်ပိုက်ဒီမိုကရက်တီကိုနိုင်ငံရေးပြောကားနဲ့စုံစမ်းစစ်ဆေးဖို့ယူကရိန်းကိုတွန်းအားပေးပြီးသူ့အာဏာကိုလဲသုံးစားလုပ်ခဲ့တယ်လို့ယုံကြည်နေကြဆဲဖြစ်တယ်လို့တမရကိုထောက်ခံသူတွေကလည်းတမရဟာမဟုတ်တာလုပ်ထားတာမရှိဘူးဆိုပြီးအခိုင်အမာယုံကြည်နေကြဆဲပါ။တမရထရမ့်ကိုယ်တိုင်ကလည်းလေညာတရားဆက်ဆုံမှုကတိတ်ကိုဆိုးရွားတဲ့အစံလာတရားဖြစ်တယ်လို့ကျွန်တော်တို့နိုင်ငံအတွက်လည်းတိတ်ကိုဆိုးရွားပါတယ်လို့တွစ်တာမှာရေးပါတယ်။ဒါပေမဲ့အောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်နန်စီဘလူးစီကတော့ထရမ့်ရဲ့လုပ်ရဟာလက်ပေးလက်ယူမှုမြောက်တယ်လို့ပြောပါတယ်။2020ခုနှစ်သမရရွေးကောက်ပွဲမှာသူနဲ့ရှင်အရွေးခံမှုကြိုးစားနေတဲ့ဒီမိုကရက်သမရကိုယ်စားလှယ်လောင်းတွေကတူဦးဖြစ်သူဒူးသမရဟောင်းဂျိုးဘိုင်ဒန်ကိုယူကရိန်းကစုံစမ်းစစ်ဆေးလာအောင်စီးရီးအကူအညီဒေါ်လာ300လီဗာကိုမပေးဘဲဆိုင်းငံ့ထားခဲ့တာကြောင့်မစ္စစ်ဘလူးစီကအခုလိုပြောတာပါ။အများပြည်သူသိရှိနိုင်အောင်ရုပ်တံကနေတိုက်ရိုက်ထုတ်လွှင့်ပေးတဲ့အောက်လွှတ်တော်ကြားနာပွဲတွေကိုဗိုလ်ဒူးနေကစတင်တာဖြစ်ပြီးတောက်ချာနေမှာဆက်လုပ်ဖို့အစီအစဉ်ထားပြီးတော့ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်တန်မှန်ကြီးဟောင်းမရီယူဗန်နိုဗစ်ဖတ်ဆိုမှာဖြစ်ပါတယ်။ဒါနဲ့ဆက်စပ်တဲ့သတင်းလောက်ကိုသတင်းတွေပြီးမှထုတ်လွှင့်မှုရှိပါရခင်ဗျာ
။ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းစင်တာကလေဗရတာမြို့ဆောက်ဆော့စ်အထက်တန်းကျောင်းမှာဒေသစံတော်ချိန်မနက်9နာရီခွဲကျော်ကျော်မှာတနက်ပစ်ခတ်မှုတစ်ခုဖြစ်ပွားခဲ့ပြီး2ဦးသေဆုံးခဲ့ရပါတယ်။တနက်နဲ့ပစ်ခတ်တယ်လို့တန်းရရှိသူဟာအသက်16နှစ်အရွယ်ကျောင်းသားတဦးဖြစ်ပြီးသူ့ရဲ့မွေးနေ့မှာအခုလိုအခင်းဖြစ်ပွားခဲ့တာဖြစ်ကြောင်းနဲ့သူ့အပါဝင်တနက်ထိမှန်ဒဏ်ရာရသူ6ဦးကိုဆေးရုံကိုပို့ပေးခဲ့ပေမဲ့အသက်16နှစ်အရွယ်ကျောင်းသူတဦးနဲ့14နှစ်အရွယ်ကျောင်းသားတဦးဆေးရုံမှာသေဆုံးသွားခဲ့တယ်လို့ Los Angeles County ရဲဌာနက Kent Wagner ကပြောပါတယ်။ဗီဒီယိုထဲမှာသူဟာသူ့ရဲ့ခေါင်းကိုပြန်ပြီးတော့မပစ်ခင်မှာကြောပိုးအိတ်ထက်ကတနက်ကိုထုတ်ပြီးလူ900ကိုပစ်ခတ်ခဲ့တယ်လို့လည်းရဲကပြောပါတယ်။ပစ်ခတ်ခဲ့တဲ့တနက်က Semi Automatic Pistol တနက်ဖြစ်ပြီးတနက်ကိုစစ်ဆေးကြည့်ရမှာတနက်ထဲမှာရန်တောင်တောင်မှမတန်တော့တာတွေ့ရတယ်လို့လည်းပြောပါတယ်။တနက်နဲ့အပစ်ခံခဲ့ရတဲ့အထက်ကဒဏ်ရာရသူတွေထဲကတော့အသက်14နှစ်နဲ့73နှစ်အရွယ်ကျောင်းသူ2ဦးအသက်14ရဲ့ចောင်းသားတူတို့ဖြစ်ပါလေတနက်နဲ့ပြစ်ခတ်တယ်လို့တန်ရရှိသူဘဒူဘဲဝါဆိုတာကိုရဲကမထုတ်ပြန်သေးသလိုဆေးုံတင်ထားတဲ့သူ့ရဲ့အခြေအနေကတော့တိတ်ကိုဆိုးရနေတယ်လို့လည်းရဲကပြောပါတယ်အခုလိုပြစ်ခတ်တဲ့အကြောင်းရင်းကိုစုံစမ်းနေစေဖြစ်ပြီးတော့သူ့ရဲ့နေအိမ်ကိုရှာဖွေဖို့လုပ်နေပါတယ်လို့လည်းရဲကပြောပါတယ
် event နဲ့ civil နိုင်ငံတွေမှာပြည်ပကလက်နက်ကိုင်တွေရေးပို့ပြီးတောင်းယူဖြစ်ရှင်ဖို့နဲ့ပြန်လည်တည်ဆောက်ရေးအတွက်မဟာမိတ်တွေကိုတွန်းအားပေးနေကြပါပဲIS အကြမ်းဖက်ဝါဒီအဖွဲ့ကအမြင့်ပြတ်ချိန်မုံရေးဆွတ်လွန်လဲမှာမဟုတ်ပါဘူးလို့အမေရိကန်ကကြေပေးထားပါတယ်။ IS နေနေရင်ညမောင်းအဖွဲ့ရဲ့အစည်းအဝေးတစ်ခုအဖွင့်ကြာသပတေးနေ့မှာအမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပေယိုကအဲ့လိုကြေပြုပြောဆိုတာပါ။ Syria ရှိမြောက်ပိုင်းကနေအမေရိကန်တပ်ဖွဲ့တွေစပီးရုံသိမ်းခဲ့ခြင်းကလေးက IS နေနေရင်မှာခေါင်းဆောင်မှုမဲ့နေပြီဆိုတဲ့ဝေဖန်ချက်ကိုလည်းပယ်ချပါတယ်။ ISIS ကိုကျွန်တော်တို့ဆက်ပြီးတိုက်သွားရမယ်ဆိုတာလူချင်းမင်းတို့အားလုံးသိကြပါတယ်။ကျွန်တော်တို့လည်းသိပါတယ်လို့နိုင်ငံနဲ့အဖွဲ့အစည်းပေါင်း35ခုကျော်ကအစည်းအဝေးတက်ရောက်လာတဲ့တာဝန်ရှိသူတွေကိုဝင်ကြီးပွန်ပေယိုကပြောပါတယ်။IS ကောင်းဆောင်အဘူဘီကာဘဂဒဒီနဲ့သူ့ကိုစက်ခံပွဲရှိသူတို့ကိုကျွန်တော်တို့သုံးသင်ခဲ့ပါတယ်အမေရိကန်ကောင်းဆောင်မှုညှော်နေနေပြီလားဆိုတာသူတို့တူးဦးချင်းစီကိုမေးကြည့်ပါလို့ IS အဖွဲ့ရဲ့ထိတန်းခေါင်းဆောင်နှစ်ယောက်ကိုပြီးခဲ့တဲ့လကတုတ်တင်ခဲ့တာကိုလည်းဝန်ကြီးပွန်ပေယိုကထည့်ပြောသွားပါတယ
်။ American နဲ့တူ IS စစ်သွေးကြော်တွေကိုလက်တွဲပြီးတိုက်ခိုက်ခဲ့တဲ့ Cuts တပ်တွေကိုအကြမ်းဖက်သမားအဖြစ်နဲ့ American သမ္မတ Donald Trump နဲ့သမ္မတ Andrew တွေ့ဆုံချိန်မှာ Turkey သမ္မတ Recep Tayyip Erdogan ကပုံဖော်ဖို့အတွက်ကြိုးစားခဲ့တာကို Republican အထက်လွှတ်တော်အမတ်တစုကလက်မခံပဲပယ်ချခဲ့ပါတယ်။သူတို့က Turkey သမ္မတ Erdogan ပေါ်မှာသမ္မတ Trump ထက်ကိုသဘောထားပိုပြီးတင်မာချသူတွေပါ။ဗော်တဖူးနဲ့တွေ့ဆုံပွဲကိုတက်ရောက်လာတဲ့ Republican အမတ်တွေကို Turkey သမ္မတ Erdogan ကဝါဒဖြန့်ဗီဒီယိုဖွင့်ပြခဲ့တဲ့အတွက် Lindsey Graham အပါအဝင်တခြား Republican ထိပ်တန်းအမတ်တွေကအပြစ်တင်ပြောဆိုခဲ့ကြတာဖြစ်ပါတယ်။ Cuts တွေပေါ်မှာ Turkey တက်တွေလှုပ်ဆောင်မှုကိုဖော်ပြတဲ့ဗီဒီယိုကို Cuts တွေကိုသူဖွင့်ပြဖို့လှုပ်ဆောင်ချင်သလားလို့လဲ Turkey သမ္မတကိုသူမေးခွန်းထုတ်ခဲ့ကြောင်း Graham ကတက်တဲ့ပရင်းနေမှာပြောပါတယ်။ဒါအပြင် Erdogan ဟာရုရှားစီကဝင်းဟင်ပြစ်ဒုံခွင်းဒုံစနစ်အသစ်ဝယ်ယူဖို့လှုပ်ပြီးတော့တူရကီပေါ်အမေရိကန်စီးပွားရေးဒဏ်ခတ်ပိတ်ဆို့အရေးယူအောင်လှုပ်ဆီချင်သလားလို့မေးခဲ့တယ်လို့လဲဆွေးနွေးပွဲကိုတက်ရောက်လာတဲ့အမေရိကန်သက်တော်အမတ်တွေကပြောပါတယ်သူတို့နှစ်ဦးရဲ့တွေ့ဆုံပွဲဟာသမ္မတထရန့်ဘလူးလူးကိုအတိပေးပြောကြားခဲ့တယ်လို့မဟုတ်ပဲပိုးပြီးတော့ပြင်းပြင်းထန်ထန်ရှိခဲ့တာဖြစ်ပါတယ
်ဗီယိုအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိဆိုင်းတိုမီတာ32 kHz 9335ဆိုင်းတိုမီတာ40 kHz 0483ညဆိုင်းတိုမီတာ48 kHz 6753ညဒုတိယနိုင်ယူဝတ်မှာဆိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ
်ဒီရီကနေတောက်ကြမနေ့ဖက်သတင်းတွေကိုဒါရိုက်ဆက်လက်ပြောပြနေပါတယ်ရိုဟင်ဂျာမွတ်စလင်ထောင်ပေါင်းများစွာမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့အရေးကိစ္စနဲ့ပတ်သက်ပြီးစတင်စုံစမ်းမှုနိုင်ငံတကာရာဇဝတ်ခွင့်ရုံး ICC ကခုပြုလိုက်ပါပြီ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအစုလိုက်ပြုံလိုက်မောင်းထုတ်ခဲ့တယ်လို့ဆိုရဲဆိုဆွဲချက်နဲ့အမှုကိုစုံစမ်းခွင့်ပြုဖို့ ICC ဥပဒေကြိုးဆောင်ပြီးဇူလိုင်လ4ရက်နေ့မှာရှောက်ထားတာကိုတရားရုံးမတင်ခင်ကြိုတင်စစ်ဆေးရတဲ့တရားသူကြီး3ဦးပါအဖွဲ့ကခုပြုလိုက်တာဖြစ်ကြောင်းနိုဝင်ဘာလ14ရက်နေ့ ICC ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်
။ Judges decide to authorize the investigation into the situation in Bangladesh, Myanmar.
မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံတော်မှာလူတွေကိုနှင်ထုတ်ပြီးလူသားလူပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေရိုဟင်ဂျာလူထုအပေါ်လူမျိုးစုဒါမှမဟုတ်ဘာသာရေးအခြေခံနဲ့ဖိနှိပ်တုပ်တင်တဲ့ပြစ်မှုတွေကျူးလွန်ထားပွဲရှိတယ်ဆိုတာယုံကြည်ဖို့ကြိုးကြောင်းစီလျော်တဲ့အခြေခံချက်ရှိထားတယ်ဆိုတာတရားရုံးကလက်ခံခဲ့ပါတယ်။ခံမှန်းချက်ရိုဟင်ဂျာအရေအတွက်6သိန်းကနေတန်းအထိမြန်မာနိုင်ငံကနေအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံဖက်ဥယျာဉ်ဆောင်ထွက်ပြေးသွားကြရတဲ့ဒီဆွဆွဲထားတဲ့ရာဇဝတ်မှုတွေရဲ့ပမာဏဟာ ICC အနေနဲ့စုံစမ်းစစ်ဆေးဖို့လုံလောက်တဲ့ပမာဏဖြစ်ပါတယ်လို့ ICC ရဲ့ Ask the Court ဆိုတဲ့ထုတ်လွှင့်ချက်မှာပြောသွားတာပါ။နောက်တစ်ဆင့်အနေနဲ့ ICC ဥပဒေရရှိရုံးကရနိုင်ငံများအချက်အလက်ထောက်ထားပြီးစုဆောင်းမှာဖြစ်ပြီးလိုအပ်သလိုအချိန်မှာဒီကြောင်းလဲထုတ်ပြန်ချက်မှာပြောထားပါတယ်။ဒါပေမဲ့လည်း ICC ကိုဖွဲ့စည်းထားတဲ့ရောမစာချုပ်ကိုလက်မှတ်ရေးထိုးမှထားတဲ့မြန်မာနိုင်ငံအနေနဲ့ ICC ရဲ့စုံစမ်းစစ်ဆေးမှုကိုကန့်ကွက်ထားသလိုပူပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့လည်းပြောထားပါတယ်။စာချုပ်ကိုလက်မှတ်ထိုးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကတော့ထောက်ခံထားပါတယ်။ရူဝင်ညာလို့ခေါ်ဆိုတာကိုမြန်မာဆရာကလက်ခံမထားသလိုဆွဆွဲခံထားရသလောက်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ထားတာမရှိဘူး။ကျူးလွန်နေဆိုတာထောက်ထားတဲ့တွေ့ရရင်လည်းရေးယူမယ်လို့ပြောထားပြီးနိုင်ငံတွင်းမှာစုံစမ်းစစ်ဆေးတာတွေလည်းလုပ်နေပါတယ်။ဒီကြောင့်ဆက်တမီပြန်ထားတဲ့တရင်တော်ကိုတရင်တွေပြီမှာထုတ်လို့မရှိပါဘူးခင်ဗျာ
American နဲ့တရုတ်တို့ကြားဖြစ်ပေါ်နေတဲ့ကုန်သွယ်စစ်ပွဲမှာနှစ်ဖက်အပြန်အလှန်အခွန်တိုးကောက်နေတဲ့ကိစ္စပြန်ပြီးရှော့ချရေးအပါဝင်ကုန်သွယ်ရေးသဘောတူညီချက်အတွက်ပထမအဆင့်ဖြစ်တဲ့ချက်တပရင်းနေမှာဆွေးနွေးခဲ့တယ်လို့တရုတ်ဘက်ကပြောပါတယ်တရုတ်နဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ရဖို့အတွက်နှီးစပ်နေပြီဖြစ်ကြောင်းဒါပေမဲ့သဘောတူညီချက်မရဘူးဆိုရင်တရုတ်ကုန်ပစ္စည်းတွေပေါ်အခွန်အခတိတိတသာတိုးမြင့်ကောက်ခံမှာဖြစ်ကြောင်းအင်ကာနေကသမ္မတဒေါနယ်ထရမ့်ကနယူးယောက်မှာပြောကြားတဲ့မိန့်ခွန်းမှာထည့်သွင်းပြောကြားခဲ့တာပါကုန်သွယ်ရေးသဘောတူညီချက်အတွက်အရေးပါတဲ့ပထမအဆင့်သဘောတူညီချက်ရဖို့မကြခင်ဖြစ်လာတော့မှဖြစ်ပြီးအမေရိကန်လုံသမားတွေနဲ့ကုမ္ပဏီတွေအတွက်အမေရိကန်နိုင်ငံအတွက်ကောင်းလာစေမယ့်သဘောတူညီချက်မျိုးဖြစ်မှသူလက်ခံမှာဖြစ်ကြောင်းလည်းသမ္မတကပြောခဲ့ပါတယ်။နှစ်ဖက်စလုံးကတိုးမြင့်ထားတဲ့အခွန်အခတွေပြန်ပြီးလျှော့ဖို့မချသေးခင်ကပဲသဘောတူခဲ့တယ်လို့နှစ်နိုင်ငံစလုံးကပြောပေမဲ့သမ္မတထရမ့်ကတော့သဘောတူညီချက်ရပြီဆိုတာမဟုတ်ကြောင်းပြောခဲ့ပါတယ်။တရုတ်ကူတန်းရောင်းဝယ်ရေးဝန်ကြီးဌာနပြောခွင့်ရာဂိုဖန်းကကုန်သွယ်ရေးစစ်ပွဲစတင်ခဲ့တဲ့အခွန်တိုးမြင့်ကောက်ခံမှုရဆိုင်ရေးဟာသဘောတူညီချက်ထက်ကအရေးကြီးဆုံးအချက်တစ်ခုဖြစ်ကြောင်းချက်တပြေးနေကဘေကျင်းမှာတရင်တောက်တွေကိုပြောပါတယ်
။ဟောင်ကောင်ကျွန်းကိုအမေရိကန်ကပေးရထားတဲ့အထူးအခွင့်အရေးဆက်ပြီးပေးတင်တယ်လားဆိုတာဒီပြီးဖို့လိုတဲ့ဥပဒေမူကြမ်းတစ်ခုကိုမြန်မြန်အတည်ပြုနိုင်အောင်စလုပ်နေပြီလို့အမေရိကန်ထက်လွှတ်တော်မှတ်တွေဖြစ်ကြတဲ့ Jim Rich နဲ့ Marco Rubio တို့ကကြာသပတေးနေ့မှာပြောပါတယ်။အခုပြဋ္ဌာန်းမှုစ조사နေတဲ့ဥပဒေအရဆိုရင်ဟောင်ကောင်ဟာအမေရိကန်ရဲ့ကုန်သွယ်ခွင့်အထူးအခွင့်အရေးကိုဆက်ရနိုင်ဖို့လုံလောက်တဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရှိနေရလားဆိုတာကိုအမေရိကန်နိုင်ငံသားဝန်ကြီးကအနိုင်ဆုံးနှစ်စဉ်အတည်ပြုပေးဖို့လိုအပ်မှာဖြစ်ပါတယ်။ဟောင်ကောင်မှာလူခွင့်ရေးချိုးဖောက်တဲ့တာဝန်ရှိသူတွေကိုဒဏ်ခတ်ရယူမှုချမှတ်ဖို့လဲပါတဲ့ဒီဥပဒေဟာဒီမိုကရေစီရေးဆန္ဒပြတောင်းဆိုသူတွေကိုအကျိုးဖြစ်စေမှာပါ။ဟောင်ကောင်လူခွင့်ရေးနဲ့ဒီမိုကရေစီရေးရာဥပဒေကိုအထက်လွှတ်တော်မှာအတန်းနဲ့မဲခွဲဆုံးဖြတ်ပြီးအတည်ပြုနိုင်မယ်လို့ Rich နဲ့ Rubio တို့ကမျှော်လင့်ထားပါတယ်။ ဥပဒေပါချက်တွေကအထက်နဲ့အောက်လွှတ်တော်နှစ်ရက်အကြာကွာခြားချက်တွေကိုညှိနှိုင်းပြင်ဆင်ပြီးတဲ့နောက်ဥပဒေအဖြစ်တည်ပြုဖို့ဒါမှမဟုတ်လေဗီဒီယိုအာဏာသုံးပယ်ချဖို့သမရစီကိုပို့မှာဖြစ်ပါတယ
်ကမ္ဘောဒီးယားတိုက်ခိုက်ကောင်းဆောင်ဆမ်ရန်စီပြီးခဲ့တဲ့သတင်းပတ်တုန်းကပြည်တော်ပြန်ဖို့ကြိုးစားမှုမှာပါဝင်ပတ်သက်နေသူတွေဖြစ်နေဖမ်းဆီးထိန်းသိမ်းထားတဲ့အတိုက်ခံအရာရှိဟောင်းတွေနဲ့တက်ကြွလှုပ်ရှားသူတွေကိုပြန်ပြီးလွှတ်ပေးဖို့အတွက်ဝန်ကြီးချုပ်ဟွန်ဆန်းကတရားရေးအရာရှိတွေကိုပန်ကြားလိုက်ပါတယ်ဖမ်းဆီးထားတဲ့လူပေါင်း80လောက်ကိုအာမခံနဲ့ပြန်ပြီးလွှတ်ပေးဖို့ကမ်ပေါ့မှာချက်တပြင်းတွေကမင်ကုန်းပြောဆိုစမှာဝန်ကြီးချုပ်ကပြောကြားလိုက်တာပါအတိုက်ခံခေါင်းဆောင်ဆမ်ရန်စီဟာပြင်သစ်နိုင်ငံပါရီမြို့မှာထွက်ပြေးခိုလုံနေရကနေစနေနေ့ကကမ္ဘောဒီးယားကိုပြန်ဖို့ကြိုးစားခဲ့ပေမဲ့မလေးရှားနိုင်ငံကိုပဲရောက်သွားခဲ့တာဖြစ်ပါတယ်အာနာသိမ့်ဖို့လုပ်နေတဲ့အတိုက်ခံခေါင်းဆောင်ဆမ်ရန်စီကိုအကူအညီပေးတယ်လို့ဆွဆွဲပြီးတက်ကြွလှုပ်ရှားသူတွေနဲ့အတိုက်ခံပါတီကအရာရှိဟောင်းတွေကိုကမ္ဘောဒီးယားအာဏာပိုင်တွေကဖမ်းဆီးခဲ့တာဖြစ်ပါတယ်အခုလိုတရားရုံးကအာမခံနဲ့ပြန်ပြီးသူတို့ကိုလွှတ်ပေးလိုက်ပေမဲ့သူတို့ပေါ်ဆွဲဆိုထားတဲ့အမှုတွေကိုရုတ်သိမ်းတာတော့မဟုတ်ဘူးလို့လည်းပြောပါတယ
်ဘိုလီးဗျားနိုင်ငံလက်ရှိရင်ဆိုင်နေရတဲ့အခြေတဲအတွက်ငြိမ်းချမ်းတဲ့ဖြည့်ရှင်းနည်းတစ်ခုရရှိရေးကူညီလှုံ့ဆော်ဖို့ကုလသမဂ္ဂထူးခြားတဲ့တူကိုလွှတ်မယ်လို့အတွင်မှုချုပ်အန်တိုနီယိုဂူဒရက်စ်ရုံးကကြေညာပါတယ်ဘိုလီးဗျားရုပ်ကောက်ပွဲမှာမတမာမှုတွေရှိခဲ့တဲ့အတွက်သမရနှုတ်ထွက်ပေးဖို့စစ်ဖက်ခေါင်းဆောင်တွေကတောင်းဆိုပြီးတဲ့နောက်အခြေတဲနဲ့ရင်ဆိုင်နေရတာပါကိုလိုမီးယားနိုင်ငံဆိုင်ရာကုလသမဂ္ဂထူးခြားစလဲဟောင်းယွန်းအာနိုဟာဘိုလီးဗျားနိုင်ငံဆိုင်ရာထူးခြားစလဲဖြစ်ဘိုလီးဗျားကတက်ဆိုင်သူအားလုံးနဲ့ဆွေးနွေးပြီးငြိမ်းချမ်းတဲ့ရွေးကောက်ပွဲတွေကိုအကူအညီပံ့ပိုးဖို့ကြိုးစားမှာဖြစ်ပါတယ်။ကုလသမဂ္ဂတွင်မှုချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျာရစ်ကဘိုလီးဗျားကအခြေအနေတွေပေါ်အတွင်မှုချုပ်အနေနဲ့သိကူးစိုးရိမ်စေရှိပါတယ်။အကြံဖက်လိုရတွေကိုရှောင်ရှားပြီးအဆုံးစွန်ထိန်းချုပ်လုပ်ဆောင်ကြဖို့ဘိုလီးဗျားနိုင်ငံသားအားလုံးကိုအတွင်မှုချုပ်ကထပ်ပြီးပန်ကြားပါတယ်လို့ပြောပါတယ်။ဘိုလီးဗျားသမ္မတဟောင်းအီဗိုမိုရလက်စ်ဟာဆယ်လီနေဂျာသမ္မတရာထူးယူခဲ့သူပါသူဟာနိုင်ငံသမိုင်းမှာလူမျိုးစုတွေကပထမဆုံးသဘာဝဖြစ်ပြီးအာနာယ Movement Towards Socialism Party MAS ရဲ့အကောင်းဆောင်ဖြစ်ပါတယ်။ Morales နှုတ်ထွက်သွားပြီးတဲ့နောက်သမရယာလူကိုဆက်ခံရမယ့်ဒုတိယအဆင့်အမြင့်ဆုံးတာဝန်ရှိသူအထက်လူတော်ဒုတိယဥက္ကဋ္ဌဂျန်နိုင်းအာနက်စ်ကရုပ်ောက်ပွဲအတွက်တွေကိုအခြေခံဥပဒေအရ90%တွင်ကျင်းပမယ်လို့ကြေညာထားပါတယ်။အမေရိကနောက်တော်မွေနေဆက်မှာနေဆက်လူမျိုးရေးတပ်ဖွဲ့တွေဖမ်းပြီးတဲ့ရွှေပြောင်းဝင်သူမိသားစုအခြေအတွက်ဟာအော်တိုဘာလာတွင်တိတိတသားကြာဆင်းသွားတယ်ဆိုတာတာဝန်ရှိသူတွေကြာသပတေးနေ့ကထုတ်ပြန်တဲ့ကိန်းဏ်တွေမှာတွေ့ရပါတယ်။အမေရိကလူမှုကြီးကြပ်ရေးသမိုင်းကြောင်းမှာရွှေပြောင်းဝင်သူမိသားစုတွေကိုဖမ်းဆီးမှုအများဆုံးကာလတစ်ခုရောက်ခဲ့ပြီးတဲ့နောက်အခုလိုပြန်ကျသွားတာပါခင်ဗျာ
။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာပါခင်ဗျာ။အခုတော့သတင်းလွှာတွေတင်ဆက်ဖို့အချိန်ရောက်လာပါပြီ။အရင်ဦးဆုံး ICC ရဲ့စုံစမ်းစစ်ဆေးရေးဆိုင်ရာသတင်းလွှာနဲ့စတင်နေပါတယ်။ရခိုင်မျိုးပိုင်းဒေသအရေးကိုဖြည့်ရှင်းရမှာတစ်ဖက်နိုင်ငံထွက်သွားသူတွေပြန်လာနိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရကပူးပေါင်းဆောင်ရွက်ဖို့ထက်ဖိအားပေးတဲ့နည်းကိုပိုသုံးနေတာကပြဿနာကိုပြေလည်သွားစေမှာမဟုတ်ဘူးလို့ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးကပြောဆိုလိုက်ပါတယ်။တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေအပေါ်ရာဇဝတ်မှုကျူးလွန်ပြီးမောင်းထုတ်လိုက်တဲ့ကိစ္စကိုစတင်စုံစမ်းဖို့ ICC နိုင်ငံတကာရာဇဝတ်ခုံရုံးကခွင့်ပြုလိုက်တဲ့ကြေညာချက်ထွက်ပေါ်လာပြီးအခုလိုပြောဆိုလိုက်တာပါ။ဒီအကြောင်းကိုဆက်ပြီးတင်ပြပါမယ်။ရိုဟင်ဂျာတွေအပေါ်ရာဇဝတ်မှုကျူးလွန်ပြီးမောင်းထုတ်လိုက်တဲ့ဆွဆဲချက်ကို ICC ကစတင်စုံစမ်းဖို့နိုဝင်ဘာ14ရက်နေ့မှာခွင့်ပြုလိုက်တာပါ။ ICC ဖွဲ့စည်းရေးရောမစာချုပ်မှာမြန်မာနိုင်ငံကလက်မှတ်မထိုးထားတာကြောင့်ပူးပေါင်းဆောင်ရွက်မှုလုပ်မှာမဟုတ်ဘူးလို့မြန်မာအစိုးရကတောက်လျှောက်ပြောလာတာပါ။ဒါပေမဲ့ရိုဟင်ဂျာတွေကိုမောင်းထုတ်လိုက်တယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်လို့တက်တည်ပြဖို့လိုလာရင်မြန်မာနိုင်ငံဘက်ကဘယ်လိုတက်တည်ပြမှာပါလဲ။ကုလသမဂ္ဂဆိုင်ရာမြန်မာတမ်မကြီးဦးဟောက်တူဆွမ်းကအခုလိုရှင်းပြပါတယ
်။လုပ်တယ်ဆိုရင်လုပ်တာဟိုတက်တည်ပြရတာတော့ဒါမလုပ်ပါဘူးလို့အပြစ်မရှိပါဘူးလို့တက်တည်ပြရတာနည်းနည်းတော့ဟိုခက်တာပေါ့နော်။ကျွန်တော်တို့ကဟိုပြောလဲပြောပြပါပြီ။ဒီလိုမောင်းထုတ်တာမဟုတ်ဘူးဆိုတာတော့ဒီချာလဲပြောပြတာ။နောက်ပြီးတော့လဲဟိုမောင်းထုတ်တယ်ဆိုရင်လဲကျွန်တော်တို့ကပြန်လက်ခံဖို့အတွက်လုပ်နေကြရတယ်အကြောင်းတော့မရှိဘူးပေါ့နော်။အော်ပြည်တွင်းမှာလည်းပဲကျွန်တော်တို့သက်ဆိုင်တဲ့ဟိုစုံစမ်းစစ်ဆေးကော်မရှင်ဘာကျွန်တော်တို့လောက်ထားပြီးအဲအဲ့ဒီအဖွဲ့တွေကနေပြီးတော့သူတို့စုံစမ်းစစ်ဆေးနေတာလည်းရှိပြီးအဲဆိုတော့အဲ့ process ကိုစောင့်ဖို့ပဲတန်းတူမှာပေါ့နောက်တစ်ချက်ကတော့ဟို ICC ကနေပြီးတော့သူတို့ခုံရုံးကနေပြီးဟလာစုံစမ်းစစ်ဆေးပို့ခွင့်ပြုလိုက်တယ်ဆိုတဲ့ဥစ္စာတွေအဲ့ဒီကိစ္စနဲ့ပတ်သက်လို့ကတော့ကျွန်တော်တို့ ICC ဖော်ဝင်မှုတွေအတွက်သူတို့ကစုံစမ်းစစ်ဆေးလဲကျွန်တော်တို့ကဒါကိုပူပေါင်းဆောင်ရွက်ဖို့အကြောင်းတော့မရှိပါဘူးအဲ့တော့မောင်းမထုတ်ပါဘူးဆိုတဲ့ဟာကိုဘယ်လိုသက်သေပြမလဲအဲ့ဒါတော့ခက်တော့ခက်တာဟိုအဲ့လိုပြောမယ်ဆိုလို့ရှင်ဟိုထဲမှာလည်းရှိနေကြတာပဲလို့နေနေတဲ့လူတွေကလည်းဒီလိုတဝက်လောက်ကဒီမှာရှိနေကြသေးတာပဲအဲ့တော့မပြေးတဲ့လူတွေလည်းအများကြီးရှိတယ
်ဆူဆွဲချက်နဲ့ပတ်သက်ပြီးတရားခွင်မှာ Baron of Proof တည်တည်ပြဖို့တရားလူဘက်မှသာတာဝန်ရှိတယ်လို့ HRC လူအခွင့်အရေးရှိနေဦးမင်းနှင်ဦးကပြောပါတယ်
ဒီအတင်းကျပ်မောင်းထုတ်တဲ့ဆိုတဲ့ဥစ္စာကိုဆွဆွဲတဲ့ဒီလိုဖက်ကနေပြီးတော့တက်တည်ပြရမှာပေါ့ဗျာဘလို့မင်းတို့မောင်းထုတ်လို့ဖက်ပြီးလာတယ်ဆိုတဲ့အထောက်အထားသူတို့ပြနိုင်မှုလူတယ်အဲ့ဒါတွေနဲ့ပတ်သက်လို့ဒီကိစ္စတွေဖြစ်ပေါ်တဲ့အချိန်ကာလတုန်းကတာဝန်ရှိတဲ့သူတွေကနေသက်ဒေတာမှာမတော်ဖို့အတွက်ဒါစီမြစ်တရခန္ဓာတွေရှိတယ်နောက်ပြီးတော့ရိတ်ခါတွေပြန်နေလို့ထောက်ပံ့ပေးတာတွေရှိတယ်အတင်းကြမောင်းမထုတ်ဘူးဆိုတာတွေကိုကျွန်တော်တို့ Amnesty International ကလည်းမှတ်တမ်း documentary ရိုက်ထားတဲ့ဥသာတွေရှိပါတယ်ကျွန်တော်ထင်တာကတော့ဒီသူ့လိုက်တပ်ဖြတ်တွေဆိုတဲ့ကိစ္စမျိုးဒီပုံမှာတမလို့စစ်ကောင်းဆောင်တွေရည်ယူမဲ့ကိစ္စတစ်ခုပဲပို့ပြီးတော့တိုးရင်ကြဖြစ်လာမယ
်တကယ်တော့ Bangladesh နိုင်ငံကသာအသေးစားပူးပေါင်းဆောင်ရွက်မယ်ဆိုရင်ဖက်ပြေးသွားတဲ့ရိုဟင်ဂျာပြည်ထနာကိုကောင်းမွန်စွာဖြေရှင်းနိုင်မှာဖြစ်တယ်လို့မြန်မာတမန်ကြီးဦးဟောက်တူဆန်းကထောက်ပြပါတယ
်။ဘင်္ဂလားဒေ့ရှ်ကအဓိကတော့ပုံစံဖြစ်တာပါညာစပေါ့နော်။သူ့မှာလောက်ရမယ့်တာဝန်တွေကိုတိကျမလုပ်ဘူး။ဟိုတကယ်ပြောင်းရင်လည်းလူတွေပြောင်းနိုင်မှုအခွင့်အလမ်းမတူလို့မပေးဘူး။ပြီးလို့ရှိရင်သူ့နိုင်ငံတကာကိုထည့်ပြီးတော့ဟို OIC ကနေတဆင့် EU ကနေတဆင့်အဲ့လိုမျိုးနိုင်ငံပေါ်မှာအရေးယူဖို့ကိစ္စတွေကိုဦးစားပေးတယ်။ဟိုဥရောပကိုသွားပြီးတော့မှဟိုစီးပွားရေးဆန့်ကျင်လုပ်ဖို့တွေ US ကိုသွားတယ်၊ Congress ကိုသွားတယ်၊မြန်မာနိုင်ငံကိုဆန့်ကျင်လုပ်ပေးပါဆိုလိုက်ပြောတယ်။တော့ဒီဟာတွေကိုခြုံပြီးတော့ကြည့်လိုက်ပါเนาะကျွန်တော်တို့နိုင်ငံပြည်လည်အောင်လုပ်လို့ရှိရင်ဒီအဆင့်ကိုရောက်ကြပါအကြောင်းမှမရှိဘူးကျွန်တော်တို့ဒီပြန်လည်လက်ခံတဲ့လူတွေကိုအဲ့ဒါပြန်လာခြင်းတဲ့လူတွေကိုကောင်းမွန်ပြန်လာဖို့ကျွန်တော်တို့ကလည်းလက်ခံဖို့အဆင့်သင့်ရှိတယ်ကျွန်တော်တို့မှလည်းပြင်ဆင်ထားပြီးသားရှိလို့ပြောရတဲ့အတိုင်းပြန်လာလို့မရအောင်ကိုဒီလိုအခြေအနေတွေကပြည့်ရပဲလုပ်ရတာရှိနေတဲ့ခါကျတော့အဲ့ဒီဟာတွေကိုအခြေပြုပြီးတော့တဆင့်တဆင့် pressure တွေကတိုးလာတဲ့သဘောရှိတာပေါ့နော်အဲ့လိုပဲကျွန်တော်ကတော့ပြောချင်တယ်
ICC ကအချက်လက်စုဆောင်းတာစုံစမ်းတာတွေလုပ်လို့အမှုပိုခိုင်မာလာမယ်ဆိုရင်မြန်မာအစိုးရက ICC နဲ့ပူးပေါင်းဆောင်ရွက်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီမှမဲခွဲဆုံးဖြတ်ရတဲ့အသည့်ဖြစ်ကောင်းဖြစ်လာနိုင်ပေမဲ့ဒီပေါ်မှာစိုးရိမ်ဖို့မလိုသေးဘူးလို့ရှေ့နေဦးမင်းလွင်ဦးကပြောပါတယ
်။ပထမ ICC မှာဆွဲထားတဲ့ကိစ္စတွေကအတင်းကျပ်နေရရှေ့ကြောင်းနေပေါ့နော်။နောက်ပြီးတော့တကဆေးရသွင်းမှုတွေကျူးလွန်နေဆိုပြီးတော့ဆွဆွဲထားတဲ့ကိစ္စမျိုးကြီးအဲ့တော့အဲ့ဒီလိုဆွဆွဲထားတဲ့ကိစ္စတွေကနိုင်ငံတကာခုံရုံးကိုတမတော်အရာရှိတွေအရေးယူပေးနိုင်ဖို့နောက်ပြီးတော့အဲ့ဒီဒေတာတွေမှာဖိနှိပ်တာတွေရပ်တန့်သွားနိုင်ဖို့အတွက်အဓိကထားဆောင်ရွက်ဖို့အတွက်တောင်းဆိုနေတာဖြစ်တယ်။နောက်ပြီးတော့ပြောရရင်ပေါ့ဗျာအခုတစ်ခုပြီးတစ်ခုပေါ့ဗျာတရားစွဲဆိုဖို့အတွက်လုပ်တယ်ဆိုတော့ကမြန်မာနိုင်ငံဆိုရတော့ရှင်းရှင်းလင်းလင်းပြောထားပြီးသားဖြစ်တယ်။မိမိရဲ့အထုတ်အချာအာဏာနဲ့ပတ်သက်လို့ဖြစ်ပါလာမယ့်ကိစ္စရမျိုးဆိုလို့ရှိရင်ဘေးကိစ္စရမှာပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးဆိုတာကိုပြောထားတာ။အဲ့တော့ဒီကိစ္စတိတ်ပြီးတော့တိုးရင်ကစင်တီရောက်လာနိုင်မယ်လို့ထင်ပါဦးမ
ယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပယ်ချတာပြီးတစ်ဖက်နိုင်ငံကိုထွက်သွားတဲ့ဒုက္ခသည်တွေပြန်လာရေးအတွက်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နေတာဖြစ်ပါတယ်။လူမျိုးရင်းတပ်ဖြတ်မှုတားဆီးရေးဆိုင်ရာစာချုပ်ကိုချိုးဖောက်တယ်ဆိုပြီးနိုင်ငံတကာတရားရုံး ICJ မှာလည်းမြန်မာနိုင်ငံကိုတရားစွဲဆိုဖို့ပြီးခဲ့တဲ့ရက်ပိုင်းကလှုပ်ဆောင်ခဲ့ကြပါတယ်ခင်ဗျာ
။ဒေါ်ရရှင်များရှင်။ဒီခိုင်ပြည်နယ်ကဖြစ်ခဲ့တဲ့ပြဿနာတွေအကျွဲ့ ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကဒီသတင်းတက်ထဲမှာပဲတရားစွဲလိုက်တဲ့အပေါ်နိုင်ငံတော်များများကပါအားပေးခဲ့ကြပါတယ်။လူခွင့်ရချိုးဖောက်မှုဆွဆွဲချက်တွေအထူးသဖြင့်ရခိုင်ပြည်နယ်ကပြဿနာတွေကြောင့်မြန်မာနိုင်ငံဟာနိုင်ငံတကာဆက်ဆံရေးမှာအရေးနှိမ့်လာနေပါပြီလား။နိုင်ငံကဖိအားတွေကတတမန်ဆက်ဆံရေးမှာနောက်ဆက်တွဲဘလို့အကျိုးဆက်တွေကြုံရနိုင်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမိန်းလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ gamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။လာမယ့်စနေည VOA ရဲ့တိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့အိန္ဒိချင်းထိုင်းနိုင်ငံမှာငွေရေးဆေးဝါးအမြောက်အများဖမ်းမိတဲ့ကိစ္စကိုတင်ပြချင်ပါတယ်။ထိုင်းမြန်မာနယ်စပ်ကနေတယ်ဆောင်လာတဲ့ကာလာတန်ဘိုးထိုင်းဘတ်ငွေတန်း300ကျော်တန်ဘိုးရှိတဲ့ ICE ငွေရေးဆေးဝါးပြားတွေကိုဂျပန်ကိုတင်ပို့မဲ့ကွန်တိန်နာတွေရဲ့တန်ပေါင်းတွေတဲဖွက်ပြီးတော့တယ်ဆောင်လာတာကိုနှွေးမာ14ရက်နေ့ကဘန်ကောက်မြို့မှာထိုင်းရဲတွေဖမ်းမိခဲ့ပါတယ်။ဒီရက်ပိုင်းတွင်
ပတ်တန်းတစ်ထောင်ကျော်တန်ဖိုးရှိစိတ်ကြွဆေးတွေဖမ်းမိတယ်လို့မြန်မာနိုင်ငံသား၃ဦးကလည်းအိုက်စ်မူရီဆေးဝါးတွေကိုနဲ့အတူဖမ်းမိခဲ့တာပါဒီအကြောင်းကိုတော့ထိုင်းချီဆိုင် VOA သတင်းတော့မအေးမှသတင်းပေးပို့ပါတယ
်ထိုင်းမြန်မာနယ်စပ်ကနေဝင်လာနေတဲ့မူရီဆေးဝါးတွေဟာထိုင်းနိုင်ငံကိုဖြတ်ပြီးဂျပန်နိုင်ငံကိုပါတင်ပို့ဖို့လုပ်နေတာကြောင့်နိုဝင်ဘာလ14ရက်နေ့ကထိုင်းနိုင်ငံသားတဦးကိုဖမ်းဆီးခဲ့ပါတယ်ဂျပန်ကိုတင်ပို့မဲ့အားကစားပစ္စည်းတွေရဲ့တံပေါင်းတွေထဲမှာဖွက်ပြီးအိုက်စ်လို့ခေါ်တဲ့မူရီဆေးဝါးတွေကိုတည်ဆောင်လာတာဖြစ်ပါတယ်အကောက်ခွန်ဌာနကလည်းမတင်ငါဖြစ်ရကလည်းရှာဖွေစစ်ဆေးရင်းနဲ့အခုလိုဖမ်းမိတာဖြစ်ကြောင်းအမျိုးသားရဲတပ်ဖွဲ့ကရဲမှူးကြီးဝီကနုပါရာစာကအခုလိုပြောပြပါတယ်ကျွန်တော်တို့အနေနဲ့မူရီဆေးဝါးတွေကိုမဝင်ရောက်လာနိုင်အောင်လုပ်နေတယ်လို့အခုဆိုရင်ပြည်တွင်းကလည်းဂျပန်ကိုပို့နေတဲ့အားကစားပစ္စည်းစက်တွေထဲမှာထည့်ပြီးအိုက်စ်လို့ခေါ်တဲ့မူရီဆေးဝါးတွေကိုပို့နေတာကိုတွေ့ရပါတယ်။မူရီဆေးဝါးတွေကိုထိုင်းနိုင်ငံကနေနိုင်ငံတကာကိုတင်ပို့နေတာတွေကိုဖျက်တောက်ဖို့ကျွန်တော်တို့စူးစမ်းနေပါတယ်ဆိုပြီးပြောဆိုသွားတာပါ။ဂျပန်နိုင်ငံကိုတင်ပို့မဲ့အထက်မှာအိုက်စ်လို့ခေါ်တဲ့မူရီဆေးဝါး158ကီလိုကိုဖမ်းမိခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံပထုံထာနီခရိုင်လန့်လိုကမြို့အဝေးပြေးလက်မှတ်ပေါ်မှာတော့မြန်မာနိုင်ငံသားအမျိုးသား2ဦးနဲ့အမျိုးသမီးတဦးထံကနေဘတ်တန်း160လောက်တန်ဖိုးရှိတဲ့အိုက်စ်မူရီဆေးဝါးကီလို80ကိုနိုဝင်ဘာလ13ရက်နေ့ကဖမ်းမိခဲ့ပါတယ်။သူတို့ကတော့မြန်မာနိုင်ငံသားတဦးကပဲထိုင်းဗန်ဝင်2သိန်းစီပေးပြီးဘန်ကောက်ကိုတည်ခိုင်းခဲ့တာဆိုပြီးအမှတ်နှစ်ဒေသရဲတပ်ဖွဲ့ကိုဝန်ခံခဲ့တယ်လို့ဆိုပါတယ်။နိုဝင်ဘာလ12ရက်နေ့ညကတော့ထိုင်းမြန်မာဒေသချင်းရိုင်ခရိုင်ကလာတဲ့ကာလတန်ဖိုးဘန်ဝင်တန်းတစ်ထောင်လောက်တန်ဖိုးရှိတဲ့စိတ်ကြွသေးပြအလုံးရင်5တန်းကိုလည်းနကွန်ဖနွန်အဝေးပြေးလမ်းမကြီးမှာပဲထိုင်းနိုင်ငံသား2ဦးထံကနေဖမ်းမိခဲ့ပါတယ်။ကားပေါ်မှာစိတ်ကြွသေးပြ5တန်းထုတ်ထားတဲ့ဆာလာ825တို့ကိုကားစင်းလုံးပြစ်တင်ပြီးထိုင်းမြန်မာနယ်စပ်ကနေမောင်းလာခဲ့ကြတာပါ။ပိုက်စိတ်တိုက်ချထားတဲ့ရဲစစ်ဆေးရေးဂိတ်တွေကိုအစစ်စစ်ကျော်လာပြီးနကွန်ဖနွန် 2393 ညမိုင်တန်ရောက်မှရဲကားတွေကရက်တက်စစ်စေးရကနေဖမ်းမိသွားခဲ့တာပါ။ထိုင်းနိုင်ငံမြောက်ပိုင်းထိုင်းမြန်မာနယ်စပ်နဲ့ထိစပ်နေတဲ့ချင်းရိုင်ခရိုင်ကိုတော့မူရီဆေးဝါးနှိမ်နင်းစုံဖြစ်တတ်မှတ်ပြီးထိုင်းဆိုရကမူရီဆေးဝါးတွေကိုဇက်တိုက်ဖမ်းဆီးနေတာဖြစ်ပါတယ်ရှင်
။ VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။မြန်မာနဲ့ဆိုင်တဲ့သတင်းလွှာတွေအပြီးအခုတော့ထိတ်တန်းရောက်အမေရိကန်နိုင်ငံရေးသတင်းတပုတ်ကိုလည်းတင်ပြကြင်ပါလေ။သမ္မတဒိုနယ်ထရမ့်ကိုတရားစွဲဆိုရေးစုံစမ်းစစ်ဆေးနေတာဒီသတင်းပတ်ထဲမှာ public hearings လို့ခေါ်တဲ့အများပြည်သူတိုက်ရိုက်သိရှိခွင့်ရတဲ့ကြားနာပွဲနဲ့အတူအရေးပါတဲ့အဆင့်တစ်ခုကိုရောက်လာပါပြီ။သမ္မတထရမ့်ဟာသူ့ရဲ့ပြန်မဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်အပေါ်စုံစမ်းစစ်ဆေးဖို့ယူကရိန်းကိုဖိအားပေးပြီးတော့သူ့အာဏာကိုအလွဲသုံးစားလုပ်ခဲ့တယ်လို့အတိုက်ခံဒီမိုကရက်တွေကယူဆပါတယ်။အခုကြားနာပွဲကနေသူတို့လွတ်ဆောင်ချက်အပေါ်လူထုထောက်ခံလာအောင်ဆွဲဆောင်နိုင်မယ်လို့လည်းမျှော်လင့်ထားကြပါတယ်။ဂျင်မလုံးပေးပို့တဲ့သတင်းလွှာကိုတော့ကိုကျော်ကျော်သိန်းကပြောပြမှာပါ။
ကျားနာဝယ်ရီစတင်နေဖြစ်တာနဲ့များဝါရင်တန်တမန်တို့ဖြစ်တဲ့ George Kent နဲ့ William Taylor တို့ဟာအဓိကကြောက်တူဖြစ်လာပါလေ။ပြိုင်ဘက် Joe Biden အပေါ်စုံစမ်းစစ်ဆေးဖို့သမ္မတကတောင်းဆိုတာမှာယူကရိန်းကိုဘေးမဲ့စစ်ရေးအကူအညီကိုစိုင်းထားပြီးဖိအားတစ်ခုအဖြစ်အသုံးပြုခဲ့တယ်လို့ William Taylor ကပြောပါတယ်
။ To withhold that assistance for no good reason other than
နိုင်ငံရေးပြောကပါလေရွေရွေချက်တစ်ခုနဲ့ခိုင်လုံတဲ့ဘယ်လိုအကြောင်းပြချက်မှမရှိပဲအဲ့ဒီအကူအညီကိုဆိုင်းထားတာဟာဘာမှအဓိပ္ပာယ်မရှိပါဘူး
။ဆွဆွဲခံထားရတဲ့သမ္မတရဲ့လှုပ်ဆောင်မှုဟာအခြေခံဥပဒေပါသမတ်ချက်တွေအရတရားစွဲလို့ရတဲ့ပြစ်မှုအမျိုးအစားဖြစ်တယ်လို့ဒီမိုကရက်အောက်လွတ်တော်အမတ်အဒမ်ရှစ်ကပြောပါတယ်
။ Is this what Americans should now expect from their president?
ဒါဟာအမေရိကန်နိုင်ငံသားတွေသူတို့သမ္မတစီကမျှော်လင့်တဲ့ကိစ္စရတစ်ခုပါလား။ဒါတရားစွဲလို့ရတဲ့လှုပ်ဆောင်ပုံမျိုးမဟုတ်ဘူးဆိုရင်ဘာများဖြစ်ပါမလဲ။
သမ္မတရဲ့လိုရတွေနဲ့ပတ်သက်လို့တက်တည်ထွက်ဆိုချက်တွေဟာတက်ဆင့်စကားတွေပဲဖြစ်ပြီးအဆုံးမှာတော့စီရေးအကူအညီကိုယူကရိန်းရသွားတာလေလို့ Republican တွေကပြောပါတယ်။တရားစွဲဖို့စုံစမ်းစစ်ဆေးတာဟာသမ္မတကိုဖြုတ်ချဖို့ Democrat တွေတောက်လျှောက်ကြံစီလာတဲ့လှုပ်ဆက်တစ်ခုရဲ့တစ်စီတစ်ပိုင်းဖြစ်တယ်လို့ Republican အလို့တော်အမတ် David Nunes ကပြောပါတယ်
။ Anyone familiar with the Democrat scorched earth war against President Trump?would not be surprised.
သမ္မတ Trump ဘာ Democrat ရဲ့မြေလှမ်းစစ်ပွဲနဲ့အကျောင်းဝင်သူမှန်သမျှအတွက်တဟာစနစ်တကျအကွက်ချကြံစီပြီးမီဒီယာကနေအစီအဖြစ်တဲ့လုပ်ငန်းတွေတစ်ခုနဲ့ကန့်ညီရဲ့တွေ့မြင်နေကြလက္ခဏာတွေအလုံးကိုတွေ့ရမယ်ဆိုရင်အန်အော့ဖ်မှာမဟုတ်ပါဘူ
းဒီမိုကရက်တွေမှာဘာမှတက်တည်ပြစရာမရှိဘူးလို့သမ္မတကထပ်ခါတလဲလဲပြောထားတယ်လို့ဒါဟာတိုင်းပြည်အတွက်သိပ်ဆိုးတယ်လို့လည်းပြောပါတယ်ရုပ်တံကနေတိုက်ရိုက်ထုတ်လို့နဲ့ဂျာနာဘွဲတွေကနေသမ္မတကိုတရားစွဲဆိုရေးလှုပ်ဆောင်ချက်ပေါ်လူထုထောက်ခံမှုရလာဖို့ဒီမိုကရက်တွေကမျှော်လင့်တယ်လို့ဥပဒေရေးရာသုံးသပ်သူစူဇန်လူဘလော့ကပြောပါတယ်
This is not a situation where the House and the Senate would remove someone because they don't like him.
ဒါဟာတယောက်ယောက်ကိုမကြိုက်တာကြောင့်အောက်လွှတ်တော်နဲ့အထက်လွှတ်တော်ကအဲ့လူကိုယာရုကဖယ်ရှားဖို့လုပ်တဲ့အခြေအနေမျိုးမဟုတ်ပါဘူး။အဲ့လိုထင်ရင်မှားမှာဖြစ်တယ်လို့အခုဖြစ်နေတာကအဲ့ဒီလိုမဟုတ်ပါဘူး။ဒါပေမဲ့တစ်ချိန်တည်းမှာလေလူလူထောက်ခံမှုလိုအပ်တဲ့နိုင်ငံရေးလုပ်ငန်းစဉ်တစ်ခုဖြစ်ပါတယ်
။ဒါမှမဟုတ်ဒီအဆဆူရေးကိစ္စအပေါ်လူလူသဘောထားအမြင်ကွဲပြားနေတယ်ဆိုတာစစ်တမ်းတွေမှာတွေ့ရတယ်လို့လီလာသူရာမက်ရှ်ပူနူရူကပြောပါတယ်။
I think it remains to be seen what impact impeachment is going to have on the 2020 election.
သမရကိုတရားစွဲဆိုတာက2020ပြည့်ရွေးကောက်ပွဲအပေါ်ဘယ်လိုတည်ရောက်မယ်ဆိုတာမသိနိုင်သေးဘူးလို့ကျွန်တော်ယူဆပါတယ်။လက်ရှိမှာတော့ပါတီတစ်ခုချင်းစီကိုထောက်ခံသူတွေရဲ့သဘောထားအမြင်တွေကိုခိုင်မာအောင်လုပ်နေတဲ့သဘောလောက်ပါပဲ
။ဂျာနာဘော်တွေကိုဆက်လုပ်သွားတာနဲ့အများသမရပေါ်တရားစွဲဆိုရေးကိစ္စကိုပါတီစွဲမပါတဲ့ကိစ္စတစ်ခုအဖြစ်ဒီမိုကရက်တွေတိဆောက်သွားဖို့လိုမယ်လို့လေလာသူတွေကပြောပါတယ်။သမရဟောင်းရစ်ချတ်နစ်ဆန်ဟာလူလူစစ်တမ်းတွေမှာသူ့ဘော်ထောက်ခံမှုကျဆင်းနေပြီဆိုတာသိပြီးတဲ့နောက်1994ခုနှစ်ကနှုတ်ထွက်သွားခဲ့ပါတယ်1996ခုနှစ်ကသမရဟောင်းဘီဇင်နန်ကိုယာရုကဖယ်ရှားဖို့အထက်လူတော်မှတရားစစ်ဆေးခဲ့ပေမဲ့မအောင်မြင်ခဲ့ပဲအဲ့ဒီအချိန်က Republican တွေရဲ့လှုပ်ဆောင်ချက်ကိုလူလူအများစုကလက်မခံခဲ့ပါဘူးခင်ဗျာ
သမရထရန့်ပေါ်တရားစွဲဆိုနိုင်ရေးလွှတ်တော်ကြားနာဝင်နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ကိုကျော်ကျော်သိန်းပြောပြသွားတာပါအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာထင်မြင်ယူဆချက်သတင်းဆောင်မတွေကိုမိုက်ဤတန့်စင်ကစူးစီးတင်ပြထားပါတယ
်။စီအောင်ဆိုင်ပြောမှုတွေကြောင့်မြန်မာတော်တွေဆုံးရှုံးရမယ့်အရေးရင်းဆိုင်တွေကပြီးတော့ဒါကိုပြောင်းလဲဖို့အချင်းရှိတယ်ဆိုတဲ့ခေါင်းစဉ်နဲ့အမာရီယာဆက်လက်စားကရေးသားထားတာကို news.mongabe.com မှာဖတ်ရပါတယ်။စီအောင်ဆိုင်ပြောရေးအတွက်ညီအေကတတန်းနီးပါးကိုကုမ္ပဏီ44ခုစီမြန်မာဆွေကခွဲဝေပေးထားပြီးဖြစ်ပြီးတော့အဲ့ဒီမြေတွေထဲမှာအမျိုးသားဥယျာဉ်အတွက်ပေးမယ့်အမြေအကတွေလည်းပါဝင်သွားတယ်လို့ဆိုပါတယ်ဒီလိုချပေးထားတဲ့မြေအကအားလုံးရဲ့60ရာခိုင်နှုန်းလောက်မှာအရင်းအနေတားမှာရှိနေပြီးတော့တောတွေရှိနေတာရာပါမဟုတ်တဲ့ပင်လယ်တွေပြည်နေတယ်လို့စစ်တမ်းအသစ်ကိုကိုးကားပြီးတော့ဖော်ပြထားပါတယ်စီအောင်ဆိုင်ခင်းတွေကအစားထိုးသွားတာကြောင့်ကြီးမားတဲ့ရွှေနှွန်တွေနဲ့တဘာဝတော်တွေဆုံးရှုံးရတဲ့အဖြစ်ကိုအင်ဒိုနီးရှားနဲ့မလေးရှားနိုင်ငံကိုတာလကပေးပြီးတော့စောင်းမရှင်ကထောက်ပြရေးသားထားပါတယ်။စစ်ဆိုးရွားကနေဒီမိုကရေစီအဆိုးရွားအဖြစ်အတွင်ပြောင်းလာတဲ့မြန်မာနိုင်ငံမှာတစ်တော်ထိန်သိမ်းရေးမူဝါဒတွေလှုပ်ဆောင်နိုင်မဲ့အခွင့်အလမ်းရှိလာတဲ့အကြောင်းတစ်တော်ထိန်သိမ်းလှုပ်ဆောင်သူတွေကိုကူကားပြီးတော့ဖော်ပြထားပါတယ်။ဒီလိုတစ်တော်ထိန်သိမ်းလုပ်ငန်းကိုတိုးမြှင့်လှုပ်ဆောင်ခြင်းအပြင်ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေထုတ်လွှတ်မှုကိုလျှော့ချနိုင်မဲ့အပြင်မျိုးတုံးပြောက်ွယ်တော့မဲ့ရှားပါတွိတ်ဆန်တွေနဲ့တိုင်းရင်တွိတ်ဆန်တွေရဲ့နေရက်ကိုလည်းကာကွယ်ပေးရရောက်တယ်လို့ရေးသားထားတာကိုကောင်းလို့တိဆက်လိုက်ရပါတယ်ရှင်။လိန်တူကြီးကာမဆက်ဆန်တာတရားမဝင်တဲ့မြန်မာနိုင်ငံမှာလိန်တူလိန်ကွဲစုံမှတ်သူတွေအပေါ်မှာအကြမ်းဖက်မှုနဲ့အပြစ်ပေးခံရတာတွေရှိရဲဆိုတာကိုအစိုးရခန်းစာတစ်ခုမှဖော်ပြထားတယ်ဆိုတဲ့ကောင်းစင်နဲ့ပက်ထရစ်ဂယ်လဟာကရေးသားထားတဲ့ဆောင်းပါးကို pignews.co.uk မှာဖတ်ရပါတယ်။မြန်မာနိုင်ငံတွင်းကလင်းတူလိန်ကွဲစုံမဲ့သူတွေအပေါ်မှာအံ့အားတင်လာအောင်ပြင်းထန်တဲ့အနိုင်ကျင့်မှုတွေနဲ့အကြမ်းဖက်မှုတွေကိုဒီအစီအစဉ်ခေတ်စာမှာတင်ပြထားပြီးတော့ဥပဒေပြင်ဆင်မှုချက်ချင်းလှုပ်ဆောင်မှုတိုက်တွန်းထားတယ်လို့လည်းလေ့လာထားပါတယ်။ဒိမတ်မြန်မာတရားဥပဒေစိုးမိုးရေးနဲ့လူ့အခွင့်အရေးအစီအစဉ်ကထုတ်ပြန်တဲ့အစီအစဉ်ခေတ်စာထဲမှာအာရှတိုက်နိုင်ငံတွေကလင်းတူလိန်ကွဲစုံမဲ့သူတွေကြုံတွေ့နေရတဲ့အနိုင်ကျင့်ခံရမှုတွေကိုဖော်ပြထားတယ်လို့လည်းရေးသားထားတာပါ။လိန်တူလိန်ကွဲစုံမဲ့သူတွေကိုခွဲခြားဆက်ဆံခြင်းကနေကာကွယ်ပေးဖို့အတွက်ဓမ္မတာနဲ့ဆက်ကျင်တဲ့ပြည်မှုတွေအဖြစ်သတ်မှတ်ထားတဲ့ရဲစတပ်ကြီးပုံမှန်300ကိုချက်ချင်းပြင်ဆင်ဖို့လွှတ်တော်ကိုအစီရင်ခံစာမှာတိုက်တွန်းထားတယ်လို့ရေးသားထားကိုဖတ်ရပါတယ်ရှင်
။ကမ္ဘာမီဒီယာတွေကမြန်မာပြည်ဆိုင်ရာအကြောင်းတွေကိုမအီတက်စင်ပြောပြခဲ့တာပါ။မကြာခင်ဆက်လိုက်ထုတ်လွှင့်သွားမယ့်ဒုတိယနိုင်ရည်ဝက်မှာတော့ကျန်းမာရေးတိုင်းသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။
ဒီ UI မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြည့်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာမြန်မာစံတော်ချိန်မနက်6:00နာရီခွဲရှိပါပြီအခုနားဆင်နေရတာကတော့ VOA မြန်မာပိုင်းရဲ့တောက်ကြနေမနက်ခင်းအစီအစဉ်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းနိုမီတာ30 40 48အပြင်လိုင်းလမ်းမီတာ190ကပါတိုးချက်ထုတ်လွှင့်နေတာပါအခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့ဥအောင်ခင်းရဲ့မြန်မာရေးသုံးသပ်ချက်ကျမ်းမာရေးကဏ္ဍတိုင်းရင်းသတင်းလွှာကဏ္ဍအစီအစဉ်ထုတ်လွှင့်တဲ့အခါမှာတော့
လူတို့မေတ္တာနဲ့မှာရှိတဲ့လူတို့တည့်ရလုံးကိုတော်ကားလိုက်တယ်လို့လည်းဖြစ်တယ်လေဒါပါပဲဖြစ်ဖြစ်လူတို့ရောက်ပါပြီးသားတဲ့ပုံစံလေးကိုအဲ့နဲ့ဆိုတာကဒေသခံမေတ္တာရှင်တွေကိုတော်ကားလိုက်တယ်လို့လည်းဖြစ်တယ်
ဒီရခိုင်လက်နက်ကင်တပ်ဖွဲ့ကဖမ်းဆီးခေါ်ဆောင်သွားတဲ့ဒီလွှတ်တော်ကုသလေတူဦးနဲ့ပတ်သက်လို့ဇူမီခေါင်းဆောင်တူတွေ့ကြသွားတာပါဒီအကြောင်းကိုနောက်ပိုင်းထုတ်လွှင့်မယ့်အစီအစဉ်မှာနားဆင်ရဖို့ရှိပါတယ်အခုတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ဖြစ်ပါတယ်မြန်မာပြည်မှာမှောင်ခိုစီးဝါးရေးသို့မဟုတ်တရားမဝင်ကုန်သွယ်ရေးရှင်းတန်းကြီးထွားနေတာအနည်း90ကျော်ရှိလာပါပြီလက်နက်ကန်အဖွဲ့အစည်းတွေဟာမှောင်ခိုစီးဝါးရေးအပေါ်မှာမိခိုလှုပ်ရှားနေကြတာပါအခုတော့တရားမဝင်ကုန်သွယ်ရေးကိုတိုက်ဖျက်ဖို့ဥရောပကုန်သည်များအသင်းကဆွေးနွေးနေတဲ့အကြောင်းဥအောင်ခင်ကတင်ပြထားပါတယ်
မာပြည်သူတွေကတရားမဝင်တဲ့ဒေသကုန်သွယ်ရေးကိုမိခိုလာခဲ့တာဘူတင်ဝင်းရဲ့မဆလာစင်အစိုးရလက်ထက်ကလေးကဖြစ်ပါတယ်။ဆိုရှယ်လစ်စနစ်ကျင့်သုံးတယ်ဆိုပြီးပုဂ္ဂလိကလုပ်ငန်းကိုနိုင်ငံပိုင်လုပ်လိုက်တဲ့နောက်ပိုင်းအစိုးရနဲ့မပတ်သက်တဲ့ကုန်သွယ်မှုစနစ်ရှင်းတန်းလာပါတယ်။ဒါကိုမောင်ခိုစီးပွားရေးလို့မဆလာစင်အစိုးရကအမည်ပေးပါတယ်။နောက်ပိုင်းမှာမနိုင်မနှင်းဖြစ်လာတော့မဆလာအစိုးရဌာနတွေကိုယ်တိုင်လိုအပ်တဲ့ပစ္စည်းကိုမောင်ခိုဈေးမှာဝယ်ယူကြရပါတယ်။တရားမဝင်တဲ့ကုန်သွယ်မှုကိုမဆလအစိုးရကိုယ်တိုင်အသိအမှတ်ပြုလာရတဲ့သဘောဖြစ်ပါတယ်။1988ပြည်သူ့အရေးတော်ပုံကြောင့်မဆလအစိုးရဆင်းပေးလိုက်ရပြီးစစ်တပ်ကအာဏာသိမ်းတာကိုအနောက်တိုင်းကဒဏ်ခတ်အရေးယူတဲ့အခါမှာမောင်ခိုစီးပွားရေးလုပ်ငန်းဟာပိုပြီးအရေးပါလာပါတယ်။စစ်အစိုးရဟာငွေရှင်ကြေးရှင်မောင်ခိုလုပ်ငန်းရှင်ကိုအားကိုလာရပါတယ်မွေးစေးမောင်ခိုတွေဖြစ်တဲ့ကိုကံတရုတ်နဲ့ဝါတရုတ်တွေတရားဝင်စီးပွားရေးလုပ်ခွင့်ရလာပါတယ်စစ်တပ်နဲ့အပြည့်အဖွဲ့တွေရဲ့ကိုပိုင်စီးပွားရေးလုပ်ငန်းကြီးထွားလာပါတယ်တစ်လုပ်ငန်းကြောင်ပြတ်လုပ်ငန်းအထူးအပလုပ်ငန်းမွေးစေးလုပ်ငန်းစတဲ့မောင်ခိုလုပ်ငန်းတွေကြီးထွားလာပါတယ
်တရားမဝင်ကုန်သွယ်မှုတိုက်ဖျက်ရေးအပြည်ပြည်ဆိုင်ရာအဖွဲ့ကတရားမဝင်ကုန်သွယ်မှုစစ်တမ်းကောက်ယူတဲ့အခါမှာမြန်မာပြည်ဟာအဆိုးဝါးဆုံးနိုင်ငံတွေမှာပါဝင်နေတာတွေ့ရပါတယ်။နိုင်ငံပေါင်း84နိုင်ငံရဲ့အခြေအနေကိုစစ်ဆေးတဲ့အခါမြန်မာကအဆင့်82မှာရောက်နေပါတယ်။မြန်မာထက်ဆိုးသူဟာပြည်ပကဝင်တိုက်ခိုက်လို့ပျက်စီးသွားတဲ့အီရတ်နဲ့လေဗျားတို့ပဲရှိပါတယ်။စစ်အစိုးရရဲ့ခရိုနီအရင်းရှင်ဘေးမောင်ခိုတစ်ဖြစ်လဲစီးပွားရေးလုပ်ငန်းရှင်အကျင့်ပြက်ဗိုလ်ချုပ်လူဒန်းစားတိုင်းဒေသအပြည့်ရဲ့အရင်းရှင်တရုတ်အရင်းရှင်စတဲ့လူဒန်းစားတွေဟာတရားဝင်တဲ့လုပ်ငန်းရောတရားမဝင်တဲ့လုပ်ငန်းပါလုတ်ကင်နေကြပါတယ်ဒီလိုတရားမဝင်တဲ့ဥပဒေမဲ့ကုန်သွယ်ရေးရှင်းတန်းနေတာဟာအဆက်မပြတ်ရေရှည်ဖွံ့ဖြိုးတိုးတက်မှုကိုအဟန့်တားဖြစ်စေပါတယ
်တရားမဝင်တဲ့ကုန်သွယ်ရေးနဲ့ဥပဒေမဲ့စီးပွားရေးဟာရောသွေးရှက်တင်ဖြစ်လာတာဟာမြမပြည်မှာမထူးဆန်းတယ်လို့ပြနေပါသေးဒါပေမဲ့တရားဥပဒေစိုးမိုးရေးကြွေးကြော်ပြီးတရားမဝင်ကုန်သွယ်မှုကိုလစ်လူရှုထားလို့မရဘူးလို့ယူရိုချိမ်းလို့ခေါ်တဲ့ဥရောပကုန်သင်းများအသင်းကယုံကြည်တဲ့အတွက်တရားမဝင်ကုန်သွယ်မှုတိုက်ဖြတ်ရေးဆွေးနွေးပွဲတွေကျင်းပပါတယ်။လွန်ခဲ့တဲ့နှစ်ကဒီချိန်ဒီနေ့ထဲမှာဒီချိန်နေပြည်တော်မှာဆွေးနွေးပွဲလုပ်ပါတယ်။မြန်မာအစိုးရကစိတ်ဝင်စားလာလို့ဒုသမရဦးမြင့်စွေခေါင်းဆောင်နဲ့တရားမဝင်ကုန်သွယ်မှုတိုက်ဖြတ်ရေးအမြင့်ဆုံးကော်မတီတရားကိုလွန်ခဲ့တဲ့စက်တင်ဘာလကဖွဲ့စည်းလိုက်ပါတယ်ပုဂ္ဂလိကလုပ်ငန်းတွေနဲ့လက်တွဲပြီးမတရားကုန်သွယ်မှုတိုက်ဖျက်ဖို့တိုက်တွန်းတဲ့ယူရိုချမ်းမြေအကြံပေးချက်ကိုလက်ခံလာတဲ့သဘောဖြစ်ပါတယ
်တရားမဝင်ကုန်သွယ်မှုကြောင့်မြန်မာအစိုးရအခွန်အခောက်နှစ်နာဆုံးရှုံးရပုံကိုဥရောပကုန်သင်းများအသင်းကလွန်ခဲ့တဲ့စက်တင်ဘာလက44မျက်နှာအစီရင်ခံစာထုတ်ပြန်ထားပါတယ် MMRD မြန်မာဈေးကွက်သုတေသနအဖွဲ့ကောက်ယူတဲ့အချက်လက်တွေကိုအခြေခံရေးသားတဲ့စာရန်ဖြစ်ပါတယ်အကောက်ခွန်ဌာနပြည်တွင်းအခွန်ဌာနကုန်သွယ်ရေးဌာနက
ကုန်သွယ်ရေးအသင်းနဲ့ကုမ္ပဏီကြီးခုနှစ်ခုကိုအဓိကထားပြီးစစ်တမ်းကောက်ယူခဲ့တာဖြစ်ပါတယ်။2018မှာဒေါ်လာတန်1,900ကျော်ပို့မြန်မာပြည်ကတင်သွင်းတယ်လို့နိုင်ငံသားစင်မှာဖော်ပြပေမဲ့မြန်မာအစိုးရစင်မှာတော့1,000ရှစ်ထောင်ကျော်ဘူးသာတင်သွင်းတယ်လို့ဖော်ပြထားတာမို့တရားမဝင်ကုန်သွယ်မှုပမာဏဟာအနည်းဆုံးဒေါ်လာတန်6,000ကျော်လောက်ရှိမယ်လို့ခန့်မှန်းနိုင်ပါတယ်။
ဒါပေမဲ့မောင်ခိုလမ်းကြောင်းကဝင်လာတဲ့ဂုံပစ္စည်းတွေကလည်းအများကြီးရှိနိုင်ပါလေ။မြန်မာပြည်မှာတရားဝင်၄၀ဂုံတွေ၁၅ခုရှိပါသေး။တရုတ်နယ်စပ်မှာ၄ခု၊ထိုင်းနယ်စပ်မှာ၈ခု၊အိန္ဒိယနယ်စပ်မှာ၂ခုနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မှာ၁ခုရှိပါသေး။တရားမဝင်တဲ့၄၀ဂိတ်တွေကတော့တရုတ်နယ်စပ်မှာ၈ခုရှိပြီးထိုင်းနယ်စပ်မှာ၁၈ခုရှိပါသေး။ဂုံပစ္စည်းအများဆုံးတရ င်းတရုတ်ကဒေါ်လာတန်း6000ကျော်ဘူးစင်ကာပူကတန်း3000ကျော်ဘူးထိုင်းကတန်း2000ကျော်ဘူးနဲ့အခြားနိုင်ငံတွေကတန်း5000ကျော်ဘူးတင်သွင်းပါလေ။နေဆတ်စခန်းတွေမှာဘူးဆဲကအများဆုံးဒေါ်လာတန်း1800ကျော်တင်သွင်းပြီးမြောက်ဝတီကတန်း800ကျော်ဘူးတင်သွင်းပါလေ။အိန္ဒိယကဒေါ်လာ22တန်ဘိုးနဲ့ဘင်္ဂလားဒေ့ရှ်ကတန်တန်ဘိုးသာတင်သွင်းပါတယ်။မချာမီကဖြစ်ပွားခဲ့တဲ့မြန်မာတရုတ်နေဆက်တိုက်ပွဲကြောင့်ဘူးဆွဲကုန်သွယ်ရေးမှာနေ့စဉ်ပြည်မြဒေါ်လာ6တန်းကျော်ဆုံးရှုံးကြောင်သိရပါတယ်။လင်းတဲ့ကင်တွေရန်ပုံငွေရှားနေတဲ့တရားဝင်ကုန်သွယ်မှုကွဲပြောက်ဖို့ဆိုတာကတော့လောလောဆယ်ဖြစ်နိုင်ွယ်မရှိသေးဘူးလို့ယူဆကြပါတယ်ခင်ဗျာ။
ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ကြရတာပါခင်ဗျာအခုတော့ကျန်းမာရေးကဏ္ဍအလဲရောက်လာပါပြီဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာဗီတာမင် D ချို့တဲ့တဲ့လက္ခဏာနဲ့ကုသမှုအကြောင်းကိုတင်ပြထားပါတယ်ဗီတာမင် D ဓာတ်ချို့တဲ့တဲ့လက္ခဏာတွေကိုလူတော်များများသတိမပြုမိကြပဲနောက်ဆက်တွဲယောဂလက္ခဏာတွေဖြစ်လာနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်ဗီတာမင် D ချို့တဲ့တာသိနိုင်ဖို့ဘယ်လိုလက္ခဏာတွေကိုစောင့်ကြည့်နိုင်ပါသလဲဒီတက်ချွတ်တဲ့ဒါကိုဘယ်လိုကုသသင့်ပါသလဲဒီအကြောင်းအယိုးအကျော်အစ်စ်အထူးကုနဲ့ဆေးတက္ကသိုလ်တက်အယိုးအကျော်အစ်စ်ဆေးပညာပမောက္ခဌာနမှူးဒေါက်တာချစ်ဆိုးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
်ဟုတ်ကဲ့အယိုးအကျော်အစ်စ်ထူးကုဆရာဝန်ကြီးပမောက္ခဒေါက်တာချစ်ဆိုးခင်ဗျာကျွန်တော်တို့ဒီဗီတာမင် D ချို့တဲ့မှုအကြောင်းပြီးခဲ့တဲ့ပတိကပြောခဲ့တဲ့နေရာမှာမြန်မာနိုင်ငံမှာအဖြစ်များလာတာနဲ့ဖြစ်ရခြင်းအကြောင်းရင်းဒီယောဂါတွေအပိုင်းပေါ့နော်။နောက်ကာကွယ်ရေးအကြောင်းတွေကိုအဓိကပြောခဲ့ကြပါတယ်ဆရာ။ဒီတစ်ခါတော့ဆရာကြီးဒီဗီတာမင် D ချို့တဲ့လာရဲ့သိနိုင်ဖို့အတွက်ဘယ်လိုလက္ခဏာတွေကိုစောင့်ကြည့်ဖို့လဲ၊ကုသမှုနေထိုင်တွေကိုဆက်ပြောမှာပါဆရာ။အဲ့ဒီခါကျတော့ဆရာကြီးဒီဗီတာမင် D ချို့တဲ့တာကိုသိနိုင်မဲ့လက္ခဏာအနေထားဘယ်လိုရှိလဲဆရာ
။ဗီတာမင် D ချို့တဲ့တာကအများဖြင့်မသိကြဘူးပေါ့။အကြောင်းလေဖြစ်ခဲ့တဲ့နှုံးတော့ဖြစ်တယ်လို့ခုနကနှုံးတော့ဖြစ်တယ်လို့ဖြစ်တယ်။အဲဒါကမှသူတို့ကပြောတာမဟုတ်ဘူး။ကျွန်တော်တို့ကနေပြီးတော့မှဒီမိခေါင်းခိုက်လို့လာတဲ့လူတို့တွေ့လို့လာတဲ့လူတို့စိတ်ကြီးတယ်လို့တွေ့တာပေါ့နော်။ပုံမှန်အတော့အဲ့ဒါကသူကတွေ့လို့ရှိလို့ခေါင်းခိုက်တယ်တင်တယ်သူကြီးကြီးရှိလို့ခိုက်တယ်ဆဲတယ်တင်တယ်။နောက်ပိုင်းကျတော့တွေ့လို့ရှိပြီးတော့ဗီတာမင်ဒီခေါင်းတဲ့လူဆိုလို့ရှိရင်ခေါင်းခိုက်တာတို့နှုံးတာတို့ရှိဘူး။ကြီးကြီးရှိပြီးတော့ဗီတာမင်ဒီခေါင်းတဲ့လူဆိုရှင်လမ်းပြကောင်းတယ်စွတ်သားကြီးအားရှိတယ်လို့သိရ။အဲတော့ဗီတာမင် D ရဲ့လက္ခဏာကတော့သူတွေအားဖြင့်တော့လူကမောလွယ်တယ်နှုံးလွယ်တယ်စွတ်သားကြီးကအားမရှိဘူးလေကားတက်လို့မကောင်းဘူးခံပြီးပြန်ထလို့မကောင်းတာပဲ။ဒါပေါ့နော်။ဒါပေမဲ့သူကကြာသွားလို့ရှိရင်တော့ကလေးဒီမှာသူဖြင့်ဖြစ်လာလို့ရှိရင်တော့သူကရိုးကြီးဖြစ်ထွန်းတာဟုတ်အားမရှိတော့စွတ်သားကြီးမကောင်းဘူးရိုးကြီးပါအားမရှိဘူး။ရိုးကြီးကအားမရှိကြတာကြတော့ယူကဖျက်မှန်တယ်နားမနေတော့ပဲနဲ့ဒီနေ့ကိုရေးရတယ်အတူလေးတွေခွင်းလာတယ်အခုကလေးလေးကလမ်းသွားရင်ခွင်းတယ်ခွင်းတယ်နဲ့ဖြစ်တယ်အဲဒါနဲ့မှသူကမသိသေးဘူးဆက်ပြီးတော့ပဲသူကအားမရှိလို့ပဲနေတယ်ဆက်နေတဲ့အခါကျယူကခွင်းရုံကဖုတ်လာနံမျိုးတွေမှဆန်းနေလို့ရှိရင်ယူပုံလေးတွေတန်းစီပြီးတော့မှဆန်းလို့ရတယ်
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီဗီတာမင် D ချို့တဲ့တာကြောင့်နောက်ဆက်တွဲယောဂလက္ခဏာတွေပြနိုင်တဲ့နေထားတွေရှိသေးလားဆရာကြီး
တစ်ပတ်တည်းလို့လေဗီတာမင် D ကကိုယ်ကံအားနဲ့နေတယ်ဆိုတဲ့ခါကျတော့ဗီတာမင် D နေလို့ရှိရင်နာပြီးချောင်းဆိုးတွေ့တယ်ခဏခဏအေးအေးပြီးတယ်အရင်ကတော့ဓာရီလာလို့ရှိရင်နာပြီးချောင်းဆိုးတွေနာပြီးရောက်ပြီးဗာမီထုံလေးပြီးအခုကျတော့ဗီတာမင် D ဖြည်းဖြည်းလေးလို့ဗီတာမင် D ကနေနေတယ်လို့ရှိရင်ဗီတာမင် D ပြန်ဖြည့်ပေးလိုက်ရင်ဒါတစ်ခါလေးကောင်းသွားနာပြီးရော ဆုံးစုကိုခေါင်းလိုက်လို့တွေ့ရဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီကိုခန်းအားကိုထိခိုက်စေနိုင်တာဖြစ်ပေါ်တော့တခြားရောဒီဗီတာမင်ဒီအားနေလို့ရှင်ပေါ့ဖြစ်နိုင်တဲ့အကျိုးဆက်တွေရှိသလားဆရာဗီတာမင်ဒီကကိုယ်ကအပြင်ကိုရိုးဖန်တီးမှုပါဒီကပါတယ်ဆိုတော့ကယ်လ်ဆီယမ်ကိုဆုတ်တဲ့အခါမှာဗီတာမင်ဒီရှိမှကယ်လ်ဆီယမ်ဆုတ်လို့ရတယ်ခုနကနိုးထောက်လို့ရှိရင်ဗီတာမင်ဒီလည်းပါ ဒီဥရလည်းကုရီသွားတယ်မဖြောက်
ဘူး။ဟုတ်ကဲ့ဆရာ။နောက်ထပ်ရောဒီတခြားယောဂကြီးတွေဖြစ်နေတဲ့အနေထားရှိသလားဆရာ
။နောက်ပိုင်းတော့စဉ်းစားမှုတွေတော့အများကြီးလုပ်ကြတယ်။ဒီဗိုက်တာမင်ဒီချိုးတဲ့လို့ရှိရင်နှလုံးယောဂဖြစ်တယ်။အဲနှလုံးယောဂဖြစ်တဲ့လူတွေမှာဗိုက်တာမင်ဒီကြောင့်ဖြစ်တယ်။အဲနောက်တစ်ခုတော့ခုမှတော့ရှာဖွေတယ်လို့ရှိတာပေါ့။ဗိုက်တာမင်ဒီချိုးတဲ့လူတွေကမချိုးသေးတဲ့လူတွေကလို့ရှိရင်ကင်းစားဖို့ဖြစ်တယ်။ဒါမျိုးတွေ့ရတယ်။ဒီလိုညောသူတို့ကလည်းခုငါအစနေတော့ဆိုင်တာပေါ့နိ။ခုငါအစနေကကောင်းကောင်းလုပ်လို့နေရင်ကိစ္စအဖြစ်နဲ့တပြောင်းနိုင်တယ်ခုကနေကဝင်ပြီးတော့မှအားမလို့သင်သင်ပြရမှာအဲဒီလိုကိုမလုပ်နိုင်ဘူးဆိုရင်ကိစ္စသေးသေးရခဏကိုယ်လည်းမဟုတ်တာကြီးလုပ်တယ်ပွားတယ်အဲဒီကိစ္စအလုံးကြီးဖြစ်လာတယ်လို့ဖြစ်တာပေါ့တခြားတစ်ပတ်ကတည်းကတော့ဒီခုကတက်တွေကိုသင်သင်နေနေရမှာဗိုက်တာမင်ဒီရပါတဲ့ဆက်ကြောင်ဗိုက်တာမင်ဒီချူးတဲ့နေတယ်ဆိုရင်လည်းခုကန်တာဆန်သွဲတဲ့ယောဂါကြီးခြေဖက်နဲ့ယောဂါကြီးကိုဖြစ်လာတယ်ဆိုတဲ့ဖြစ်ရှိတာရှိ
ဟုတ်ကဲ့ဆရာကြီးအဲ့တော့ခုနကကွယ်တဲ့နီးတွေနဲ့ပေါ့နော်မရနိုင်လို့ရှိရင်ဒီကုသပေးရတဲ့အနေအထားမျိုးရောရှိလားဆရာ
။ဟုတ်ပါရဲ့။ကုသပေးဖို့ဆိုရင်ဒီကိလေသာကပဲကျွန်တော်တို့ဗီတာမင်ဒီကိုဆိုပြီးတော့မှခိုင်ခိုင်ပမာဒီမှာလည်းရေးဆွဲလိုက်တယ်။ကဘာပေါ်မှာတော့လည်းရှိပြီးသားပါလေ။ဒါကုသတဲ့အခါကျတော့သူကသူစီးလိုက်လို့ရှိရင်ဒီထဲမှာရှိတဲ့ဗီတာမင်ဒီတဲ့နည်းနေတာပေါ့လေ။ဒါပြင်းတော့20မိုက်ခရိုဂရမ်ပေါ့။အဲဒီအောက်ကိုရောက်နေတယ်ဆိုရင်တော့ကုကိုကုရတော့မယ်။တောက်စီးပေးရတော့မယ်ပေါ့နော်။တောက်စီးတစ်လုံးမှာကဗိုက်တာမင်ဒီကိုထည့်ထားတာက6000အားလို့ခေါ်တာပေါ့နော်။အဲဒီကကြတော့ကုရဲစီကမုန့်ကြီးတွေကိုဖြိုပြီးတောက်တာလည်းရှိတယ်။အမုန့်စီလုံးနဲ့မှာပဲတစ်လုံးမှာ6000ပါတယ်ရှိ။သူ့ကိုတစ်ပတ်ကိုတစ်လုံးတစ်ပတ်ကိုတစ်လုံးနဲ့ဘုံကစတဲ့ခါ
။ဟုတ်ကဲ့ဆရာအဲ့တော့ဒီဗီတာမင်ဒီသေးတွေကကျင်းအားပမာဏပေါ့နော်။များတာဖြစ်တဲ့အတွက်ဒီသေးကိုအများကြီးမလိုဘဲသွားစားမိရော
။တစ်ပတ်ကကြတော့ဒီသားဘူးကကြတော့ဒီပုံမှန်စားဘူးက400။ဈေးကုရဲစီက6000ဆိုတော့မာပြီးတော့မြင်တယ်သူအန်ရရှိဒီဗိုက်တာမင်ဒီကဒီနည်းအားသေးတယ်နဲ့မတူတာကသူကစီမာပြောတယ်ဒီမာပြောတဲ့စီးတွေပေါ့ဟိုမှာပြီးလို့စီးလို့ပြီးလို့တိုင်းကျတော့ထောက်လိုက်လို့ရှိရင်လူရတဲ့ပူသွားရင်လည်းစီးသွားရင်ဒီမှာပါသွားရောမရေပြောတယ်ဆိုတော့စွန့်တော့ရတယ်လို့ရတယ်အစီမာပြောတဲ့ဗိုက်တာမင်ကျတော့စီးသွားရင်လည်းမပါဘူးမပါတော့ခန္ဓာကိုယ်ရင်းဝင်သွားပြီးဆိုအသေးလို့စီးလို့ချက်ပြတ်မှကန့်နေတာညမထွက်တော့ဘူးတော့ခန္ဓာကိုယ်ကတုံးပါလေဒီစီကုံသွားမှာပေါ့နော်အဲဒီကမှကျတော့လူရတဲ့ပူထောက်တယ်ဆိုရင်လေစိတ်ဖြစ်တယ်လို့ခေါ်တယ်ဟုတ်လားဗိုက်တာမင်ဒီပုံတွင်းမှုယောဂဖြစ်လာတယ်အဲဒီယောဂကလည်းတော်ပြီးကြောက်ရတယ်သူကဗိုက်တာမင်ဒီရဲ့ထုံးတက်ဖို့ကယ်ဆင်ကတွဲပြီးတော့ခန္ဓာကိုယ်မှာများလာလို့ရှိရင်ဒီနည်းလေးတော့ဘုံကုံဘုံစုံတို့ဟောခေါ်တယ်ဘုံဆိုတာအယူရနာတာပေါ့နော်ကုံဆိုတာကတော့ကြောက်တယ်တော့ကြက်ကမှကြောက်တယ်လို့စီမံကြမ်းကြောက်တယ်လို့ဖြစ်ပြီးတော့အဲအောင်လို့လုံးနေနေတာပေါ့နော်မုံစွာလည်းလိုပဲဒါပေမဲ့ဒီကငားလို့ရှိရင်လည်းခေါင်းကြီးကကြိုက်ပြီးအုံလာတယ်ဥပမာစိတ်ကိမုံဟူအော်ဒီအော်ဒီဖြစ်လာတယ်ဖြစ်တဲ့ကြလို့မျိုးခံစားလာတယ်အဲတော့ပထမဒီလုံခဲ့မှုမဖြစ်အောင်လည်းကြောင်ဝင်တဲ့အတိုင်းပဲပြီးတော့စားဖို့လိုတယ
်ဟုတ်ကဲ့နောက်တစ်ခုကဆရာကြီးဒီကြောက်ကအားနဲ့သူတွေမှာဘလောက်ပဲဒီဗီတာမင်ဒီစားစားဗီတာမင်ဒီရတကယ်အလွတ်လွတ်နိုင်တဲ့ပုံစံကိုပြောင်းသွားတာမဟုတ်ပဲချို့တဲ့တဲ့အတွက်ဘယ်လိုမျိုးဗီတာမင်ဒီသူတို့ကိုပေးဖို့လုပ်လဲဆရာ
။ကျုပ်ကအားနေတဲ့လူတွေမှာဆိုရင်တော့ဗီတာမင်ဒီကသဘာဝအစားအသောက်မှာပါရပဲဆိုရင်ပြရတော့အဲ့ခါမျိုးကျတော့ဂျူးဗီတာမင်ဒီမျိုးပဲနဲ့အက်တစ်ဗီတာမင်ဒီလို့ခေါ်တယ်။ဒါကလုံးဝနိုင်တဲ့ဗီတာမင်ဒီပေါ့
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအခုတော့တိုင်းရင်းဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလှအစီအစဉ်ကိုအလှည့်ပေးကြရအောင်ပါထိုင်းချီဆိုင် Fever Wine တို့သားတွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ
်အပ
က်စင်တင်ဆက်သွားမယ်တယင်းတည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝန်းတယင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တယင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မှာ AA ဘက်ကဖမ်းဆီးခေါ်ဆောင်ခဲ့တဲ့တမရော်သားရဲပါဝင်အစိုးရဝန်ထမ်း18ဦးနဲ့တမရော်ဘက်ကဖမ်းဆီးထားတဲ့အရက်သားတွေနဲ့တုံ့ပြန်ခြင်းလဲလှယ်ဖို့ရခိုင်လက်နက်ကိုင် AA ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးဝေတင်းကိုအေအေကဖမ်းဆီးထိန်းသိမ်းထားတဲ့အပေါ်ကန့်ကွက်ရှုံချကြောင်းပြည်ထောင်စုလွတ်တော်မှအရေးကြီးအဆိုတင်သွင်းခဲ့တယ်ဆိုတာနဲ့ပလောဝမြို့နယ်အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးဝေတင်းကိုအမြန်ဆုံးပြန်လွတ်ပေးဖို့ချင်းအရက်ဘတ်လူမှုအဖွဲ့အစည်း40ကျော်ကတောင်းဆိုခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင
်ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရွှေနှစ်တင်အမြန်ရေရင်ကဖန်းစီခေါ်ဆောင်ခဲ့တဲ့စစ်တပ်ရဲအစိုးရဝန်ထမ်းတချို့နဲ့တပ်မတော်ကဖန်းစီထားတဲ့သူတွေနဲ့တုံ့ပန်းချင်းလဲလှယ်ဖို့ရခိုင်တပ်မတော်အေအေကနိုဝင်ဘာလ17ရက်နေ့မှာကြေညာချက်ထုတ်ပြန်ပြီးတောင်းဆိုလိုက်ပါတယ်အဲ့ဒီကြေညာချက်မှာမြန်မာတပ်မတော်သား6ဦးရဲတပ်ဖွဲ့ဝင်9ဦးအကြီးဦးစီးဌာနဝန်ထမ်း2ဦးနဲ့အင်ဂျင်နီယာ2ဦးပါဝင်ပြီးစုစုပေါင်း19ဦးဖြစ်တယ်လို့တပ်ပုံနဲ့တကွပေါ်ပြထားပါတယ်အေအေနဲ့ဆက်ဆက်တယ်ဆိုပြီးမြန်မာအစိုးရကဖန်စီထားသူတွေနဲ့လဲလှယ်ဖို့အသင့်ရှိတယ်လို့လည်းအေအေဖက်ကထုတ်ပြန်ထားပါတယ်မြန်မာစစ်တပ်ကရခိုင်ပြည်မှာအေအေနဲ့ဆက်ဆက်တယ်လို့ဆွတ်ဆွဲပြီးဖန်စီထားတဲ့အရက်သားတွေကိုကောက်မွန်စွာပြန်လွတ်ပေးမယ်ဆိုရင်တော့အခုဖန်စီထားတဲ့စစ်ဖက်နဲ့တက်ဆိုင်တဲ့သူတွေကိုပြန်လွတ်ပေးဖို့အသင့်ရှိတယ်လို့လည်းအဲ့ဒီကြေညာချက်မှာပေါ်ပြထားပါတယ
်ချင်းပြည်နယ်ကမြို့ရန်လွှတ်တော်ကိုဆက်လက်ဦးဝေတင်းကိုရခိုင်တပ်တော်အေအေကဖန်စီထိန်းသိမ်းထားတဲ့ပုံမှာပြင်းပြင်းထန်ထန်ကန့်ကွက်ရှုတ်ချကြောင်းနဲ့အများဆုံးပြန်လွတ်ပေးဖို့နိုဝင်ဘာလ17ရက်နေ့ကပြုလုပ်တဲ့ဒုတိယကြိမ်မြောက်ပြည်ထောင်စုလွှတ်တော်14ကြိမ်မြောက်ပုံမှန်စည်းဝေးမှာပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာလှမိုးကအရေးကြီးအဆိုတင်သွင်းခဲ့ပါတယ်။ဦးဝေတင်းကိုဖမ်းဆီးထားတာဟာနိုင်ငံတော်ကဆောင်ရွက်နေတဲ့အမျိုးသားညင်ကြားစစ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုတို့အပြင်ပြည်သူလူထုစံတန်းနဲ့ကိုစားပြုမှုပေါ်တိုင်းရိုက်ဆန့်ကျင်အကြမ်းဖက်တာဖြစ်လို့ပြည်ထောင်စုလွှတ်တော်ကပြင်းပြင်းထန်ထန်ကောက်ကွယ်ရှုတ်ချပြီးအခုလိုဦးဝေတင်းနဲ့တူဝန်ထမ်းတွေအရသားတွေကိုလုံခြုံစိတ်ချအနေနဲ့ကင်းရှင်းစွာချွင်းချဲမရှိအများဆုံးပြန်လွှတ်ပေးဖို့ဒေါက်တာလှမိုးကရည်ကြီးစုတင်တွင်းခဲ့တာဖြစ်ပါတယ်
။ကရင်ပြည်နယ်ဂျုံတိုးမြို့တဆောင်တိုင်းပွဲတော်ညမှာလုံခြုံရေးရဲလက်ကင်းမော်တော်ယာဉ်တစီးလက်ပစ်ပုံးပစ်ခတ်ခံရလို့ရဲ3ဦးနဲ့အရသား2ဦးသေဆုံးပြီးရဲအရာရှိတွေပါဝင်ပွဲတော်လက်လက်သူ5ဦးဒဏ်ရာရရှိခဲ့ပါတယ်။နိုဝင်ဘာလ17ရက်ည8နာရီမထိုးခင်မိနစ်အနည်းငယ်မှာကော့ကရိတ်ဂျုံတိုးကုန်းပေါ်လမ်းထိပ်ကိုရောက်ရှိနေတဲ့ရဲလက်ကင်းမော်တော်ကားကိုမော်တော်ဆိုင်ကနဲ့အနီးကနေဖြတ်တန်းမောင်းနှင်သွားပြီးလူ2ဦးလက်ပစ်ပုံးတစ်လုံးပစ်ထည့်သွားတာလို့ကရင်ပြည်နယ်ရဲတပ်ဖွဲ့ကဆိုပါတယ်အဲ့ဒီတက်ခိုက်ခံရမှုဖြစ်စဉ်နဲ့ပတ်သက်ပြီးလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ပတ်သက်မှုရှိမရှိစစ်စစ်နေစဲဖြစ်တဲ့အတွက်အခြေအနေကိုလောလောဆယ်မပြောနိုင်သေးဘူးလို့ကရင်ပြည်နယ်ရဲတပ်ဖွဲ့မှူးကပြောကြားခဲ့ပါတယ်ကော့ကရိတ်မြို့နယ်ဂျုံတိုးတဝိုက်မှာမြန်မာဆွေအတက်များအပြင်ကရင်မျိုးသားစည်းရုံး KNU ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKPA KNU KNLAPC ကရင်ငြိမ်းချမ်းရေးကောင်စီတပ်ဖွဲ့တွေကရင်နယ်ခြားဆောင် BGF တပ်ရင်းတွေလည်းအခြေစိုက်ထားပြီး DKPA ခွဲထွက်အဖွဲ့တွေလည်းလှုပ်ရှားနေပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းကိုခိုင်မြို့နယ်မှာအစိုးရတပ်မတော်နဲ့ TNLA တို့နှစ်ဖက်ပြစ်ခတ်မှုဖြစ်ပွားလို့ဒေသခံလူစုအပါအဝင်မူဆယ်မန္တလေးခရီးသွားတော်များများအခက်တွေ့နေပါတယ်။နိုဝင်ဘာလ17ရက်နေ့မနက်9နာရီကတည်းကစပြီးကိုခိုင်မြို့ဝင်တောင်ဘက်3မိုင်ကွာလွယ်ဆန်စစ်နဲ့ကောင်းခလန်းခွဲမှာပြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးအစိုးရစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပါပြစ်ခတ်နေတာကြောင့်ကျေးလက်ဒေသခံတွေစိုးရိမ်ထိတ်လန့်နေကြတယ်လို့ဒေသခံတွေကပြောပါတယ်။
ပြည်နယ်တွင်းကြုံတွေ့နေရတဲ့လေယာဉ်မြေပြဿနာတွေဖြေရှင်းနိုင်ရဲ့အတွက်ကချင်ပြည်နယ်လူထုလေယာဉ်မြေကော်မတီတရက်ကိုနိုဝင်ဘာလ17ရက်နေ့ကဖွဲ့စည်းလိုက်တယ်လို့ကချင်မျိုးသားကွန်ကရက်ပါတီ KNC ဥက္ကဋ္ဌဒေါက်တာ M ကွန်လာကပြောပါတယ်ကချင်ပြည်နယ်လူထုလေယာဉ်မြေကော်မတီအနေနဲ့လိုအပ်ချက်ရှိနေတဲ့လေယာဉ်မြေနဲ့ဆက်စပ်တဲ့ဥပဒေတွေပြင်ဆင်ဖြည့်ဆွက်ဖြတ်သိမ်းရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးဥပဒေပြုရေးကဏ္ဍလွတ်တော်နေရမှာကြိုးပမ်းတွန်းဖို့လေယာဉ်မြေနဲ့ဆက်စပ်တဲ့အစိုးရမဟုတ်တဲ့လူမှုအဖွဲ့အစည်းတွေနဲ့လူထုအကျိုးပြုအပြန်အလှန်အမြင့်ဖလဲဆွေးနွေးသွားဖို့ရည်ရွယ်တယ်လို့သူကပြောပါတယ်
အခု
ဒီနေ့ကိုစလက်တင်ဆက်ပေးသွားမှာပါရခိုင်တပ်တော်အေအေတပ်ဖွဲ့ကဖမ်းဆီးထားတဲ့ချင်းပြည်နယ်ပလောဝမြို့နယ်အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးဝေတင်းကိုအမြန်ဆုံးပြန်လွတ်ပေးဖို့ချင်းအရက်ဘက်လူမှုအဖွဲ့အစည်း40ကျော်ကနိုဝင်ဘာလ17ရက်နေ့ကတောင်းဆိုလိုက်ကြပါတယ်အတောင်းဆုံးကိုတော့ကိုရောဘက်ကစူးစီးချပြီးနိုင်ငံဝင်ကတင်ကြားထားပါတယ်ရခိုင်တပ်တော်အနေနဲ့မြို့ရလွတ်တော်ကို ကျွန်တော်တို့ကနေနိုင်ရေးကောင်စီ၊ကေအစီစီကနေနိုင်ရေးမှုအိုက်စောမြကပြောပါတယ်။ဒါလူတို့ဝေသနာနေမှာရှိတဲ့လူတို့တည့်ရလုံးကိုတော်ကားလိုက်တယ်လို့လည်းဖြစ်တယ်လေ။ဒါဘာဖြစ်ဖြစ်လူတို့ရုပ်ပါပညာသားတွေကိုယ်စားလေကိုအားနေဆိုတာကဒေသခံဝေသနာရှင်တွေကိုတော်ကားလိုက်တယ်လို့လည်းဖြစ်တယ်။နောက်ပြီးတော့ဒီအုပ်ချုပ်ရေးအန္တရာယ်ကိုအစိုးရရဲ့အုပ်ချုပ်ရေးအန္တရာယ်နဲ့ဥပဒေပြည့်မှ ဒီကနေ့ကသားတွေနဲ့ကျန်တဲ့လူအလုံးကိုနောက်တနေ့မှပြန်လှုပ်ပေးခဲ့ပြီမဲ့ဦးဝေးတင်းကိုတော့အေးအေးတက်ဖွဲ့ကနေကနေ့ချိန်ထိဆက်လက်ဖမ်းဆီးထားဆဲဖြစ်ပါတယ်။ရခိုင်တပ်မတော်အနေနဲ့တခြားတိုင်းသားလက်နက်ကင်တွေနီးတူအမျိုးသားတန်းတူရေးကိုပိုင်ပြတန်းခွေရရှိရေးအတွက်တိုက်ပွဲဝင်နေဆိုတာနားလည်ပေမဲ့ဒီလိုလှုပ်ဆောင်တဲ့နေရာမှာနိုင်ငံတကာစံချိန်စံညွှန်းတွေလူခွေရေးတွေကိုလ ဒီလိုလောက်ရွတ်တွေဟာသူတို့ရဲ့ credibility ပေါ့နော်သူတို့ရဲ့အခြေအနေကိုနိုင်ငံတကာအမြင်အမြင်မှားစေနိုင်တဲ့လောက်ချက်တွေဖြစ်တယ်ရခိုင်တမတော်ပြောခွင့်ရခိုင်တုခါကတော့ဦးဝေတင်းကိုဆက်လက်စစ်ဆေးနေစေလို့ပြောပါတယ်ဦးဝေတင်းကိုတော့ကျွန်တော်တို့ဟိုစစ်ဆေးစရာတွေရှိသေးတဲ့အတွက်ဆက်ပြီးတော့ထိန်းသိမ်းထားတာရှိအေးသက်ဖွဲ့ကတော့ဦးဝေတင်းဟာအေးသက်ဖွဲ့လှုပ်ရှားမှုတွေကိုတမတော်ထံသတင်းပေးနေပြီခုမီလူငယ်တွေကိုလည်းသတင်းပေးဖ
Satin, Losan, Nidalo, say ye penipakari, type worry, shinny did a Katsin Pinega Munet, the Chuma, Riga when Majimba Naimago, Katsentina party, Riga, Suyi Nitaraba, Amiya Suzy Chaguro, Nam Homgani, then set Bitabare.
KSPP Ugota, Doctor Manam Dujaga, type where Tipwara Dilarima, Mayon Bait, Mapi Banquin Mashima, so in Delo Piovare.
Tamdo, the Lungjung Yemagamus, John Bialet, which he edited Miss Anania through Yugo Bekom Shiana Pumbe Mamu. Tainda de Dadia, Napin Arota, Taboti, Anisa Sung, Arota, Tainda de La Pineda, who do being Chimpinado, Champion, Yopendo, Yokindo, Elumunia di Majoroga.
เมษันดาเนี่ยโดยเฉพาะพี่ปิงขายมาอยู่ในส่วนนี้เลยกระทรวงพาณิชย์เนี่ยมาปีทางสุจ้างขายเนี่ยพุ่มเพียวยี่ปาร์ตี้อเมริกาเดโมแครซีอพยพเจ้าเอ็นเอลดีปาร์ตี้เรียบเรียงกระทรวงนายกปาร์ตี้เรียบชั้นใดนามยาเดโมแครซีอพยพเจ้าเอสแอนเอลดีเนี่ยไต้หวันชั้นนี้อเมริกาเนี่ยพุ่มเพียวตัวใดปาร์ตี้ดูกาเยอะกว่าเป้วินพบเปลี่ยนเส้นในจ้าบาร์เลยกระทรวงพาณิชย์มาโร่เนี่ยมีการตัดปีแต่ปีเนี่ยเราไต้ตานี่เนี่ยเยอะกว တယ်
2020မှာပြုလုပ်မယ်ကျွန်တော်အထွေထွေရွေးကောက်ပွဲကြီးကလွတ်လပ်ပြီးတရားမျှတာတဲ့လွတ်လပ်မှုရှိတဲ့မတရားမှုတွေကင်းမဲ့တဲ့လွတ်လပ်ပြီးတော့တရားမျှတာမှုရှိတဲ့ရွေးကောက်ပွဲကြီးအမှန်တကယ်ရောဖြစ်နာနိုင်မလားဆိုတဲ့တစ်ချက်ရယ်ဒုတိယတစ်ချက်ကတော့ကျွန်တော်တို့ရင်းချမ်းရေးကို2020အမီပေါ်ကျွန်တော်တို့ဖြစ်ပါမလား CIA ကကျွန်တော်တို့အခု NCA လက်မှတ်ရေးထိုးထားတာမရှိသလိုတစုံတရာ bilateral လက်မှတ်ရေးထိုးထားတာလည်းမရှိတဲ့အတွက်ကျွန်တော်တစ်ချက်မဲယူခွင့်လင်းနိုင်မှုမဲစန္ဒအနေမျိုးတွေပိတ်သိမ်းသွားနိုင်မှုဒါတွေတကယ်လို့စိုးရင်လေ
ကချင်မျိုးသားကွန်ကရက်ပါတီ KMC ကသူတို့ရဲ့စိန်ခေါ်မှုနဲ့ပတ်သက်ပြီးပြန်ကြားရေးတာဝန်ခံဦးကြည်လန်းရော်ကအခုလိုပြောပါတယ
်ကချင်ပြည်နယ်လွတ်တော်နဲ့ပြည်ကောင်စုလွတ်တော်မှာကျွန်တော်တို့ကချင်ပါတီကလွတ်တော်အမတ်တွေအဓိကရောက်ရှိရေးကကချင်ပြည်နယ်မှာရှိတဲ့ကျွန်တော်တို့ကချင်ပါတီရဲ့အဓိကစိန်ခေါ်ချက်ပေါ့
2015ခုနှစ်နိုဝင်ဘာလမှာကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာကချင်ပြည်နယ်အတွင်းရှိဝိုင်းမော်ချီဖွေဆွန်ပရဘုံမချမ်းပေါ်ခေါန်လန်ဖူးတနိုင်းအင်ဂျန်ယန်မန်စီမိုးမောက်ရွှေကူနဲ့ဆော့လော်မြို့နယ်အတွင်းကတချို့ရောကျေးရွာတွေမှာရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိခဲ့ပါဘူးရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ဒီအမြန်ရေရင်ကဖန်းစီခေါ်ဆောင်ခဲ့တဲ့တမရော်သားရဲအပါဝင်အစိုးရဝန်ထမ်းဆက်ခွနှစ်ဦးနဲ့တမရော်ကဖန်းစီထားတဲ့အရက်သားတွေနဲ့တုံမှန်ချင်းလဲလှယ်ဖို့ ရခိုင်လက်နက်ကင်အေအေကကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးမွင့်တင်းကိုရခိုင်တမရော်အေအေကဖန်စီထိန်သိမ်းတဲ့အပေါ်ပြင်းထန်ထန်ကန့်ကွက်ရှုတ်ချကြောင်းပြည်တော်စုလွတ်တော်မှအရေးကြီးအဆိုတင်တွင်းခဲ့ပါတယ်တော်ရရှိရွယ်ခုနားဆင်ကြကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းတွေပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ
Outway Susie Tinsatare, Tian Trinwa Seasongo, Nasing Gajarva, Tonoro View Yet Seasonago, Mizima Yotan Season Male, Tolwin Penny Bale.
ဒီရင်းမြမာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုပြည်ရင်းမြစီမာရုံမြင့်တန်ကြားလိုက်မှာကြည့်ရှုနိုင်ပါတယ်။နေ့စဉ်မနေ့၈နိုင်ကနေ၈နိုင်၅၀အထိစကားမနေ့စာထုတ်လွှင့်ပေးနေတာပါ။ဒီနေ့မှနေမှာဘုဒ္ဓတာပညာပေးနေရာတာဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါ၅နေ့ပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖြောပြေးသတင်းတွေနဲ့ပြည်ရင်းစီးကပ စင်စာကနေစာရေးအကြံပြုနိုင်ပါတယ်ရှင်။ VOE ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ
်။ VOE ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးပါခင်ဗျာ။ VOE ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOE ရဲ့ပေးစာခဏမှာတည်သခြင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာရိုက်ကတဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ။အခုတော့ကြန့်ရှိနေသေးတဲ့အချိန်တော်တွင်မှာသတင်းချင်းချုပ်ကိုကိုကျော်သိန်းကပြောပြမှာပ
ါ။ရိုညာမွတ်စလင်ထောင်ပေါင်းများစွာမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့ရေကိစ္စနဲ့ပတ်သက်ပြီးစတင်စုံစမ်းမှုနိုင်ငံတကာရာဇဝတ်တရားခုံရိုး ICC ကခွင့်ပြုလိုက်ပါပြီ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအစုလိုက်ပြုံလိုက်မောင်းထုတ်ခဲ့တယ်လို့ဆိုတဲ့ဆွေးဆွေးချက်နဲ့အမှုကိုစုံစမ်းခွင့်ပြုဖို့ ICC ဥပဒေကြိုးဆောင်ရေးဇူလိုင်လ4ရက်နေ့မှာရှောက်ထားတာကိုတရားရုံးမတိုင်ခင်ကြိုတင်စစ်ဆေးရတဲ့တရားသူကြီး3ဦးပါအဖွဲ့ကခွင့်ပြုလိုက်တာဖြစ်ကြောင်းဒူမာလာ14ရက်နေ့ ICC ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နောက်တစ်ဆင့်အနေနဲ့ ICC ဥပဒေရရှိရုံးကရနိုင်တဲ့များအချက်လက်အထောက်အထားတွေစုဆောင်မှာဖြစ်ပြီးလူဝတ်ကလူအချင်းယူမှာဖြစ်ကြောင်းလည်းထုတ်ပြန်ချက်မှာပြောထားပါတယ်။လူညာစရာကိုလက်မခံတဲ့မြန်မာဆွေရကတော့ ICC ရဲ့စုံစမ်းစစ်ဆေးမှုနဲ့ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့ပြောထားပါတယ်။သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုရေးအောက်လွှတ်တော်ဂျာနာပွဲတရက်ပြီးသွားပြီဖြစ်ပေမဲ့လည်းတပည့်ကြားသဘောထားတည်တည်ကြောင်းလည်းမရှိပါဘူး။ဗိုလ်တူးနေ့မှာအများပြည်သူတိုင်းအသိရှိဝင်ရတဲ့ဂျာနာပွဲကိုဆောက်လုပ်ခဲ့ပြီးတော့နောက်တစ်ချိန်ဂျာနာပွဲကတော့တောက်ကြနေမှာလို့ပါဖြစ်ပါတယ်။ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းစန်တာကလာရီတာမြို့ဆော့ဂူးစ်အထက်တန်းကျောင်းမှာဒေသဆန်တို့ကြီးမနက်9:00နာရီခွဲကျော်ကျော်ကတနက်ပစ်ခတ်မှုဖြစ်ပြီးကျောင်းသားနှုတ်ဦးတည်ဆုံသွားပါတယ်။တနနက်ပြခတ်တယ်လို့တမ်းများရှိသူဟာအသက်16နှစ်အရွယ်ကျောင်းသားတူဖြစ်ပြီးသူ့ရဲ့မွေးနေ့မှာအခုလိုတနနက်ပြခတ်တာပါသူအပါဝင်တနက်ထိမှန်ပြီးတော့ဒဏ်ရာရတဲ့လူ6ဦးကိုဆေးရုံပို့ပေးခဲ့ပေမဲ့အသက်16နှစ်အရွယ်ကျောင်းသားတူနဲ့14နှစ်အရွယ်ကျောင်းသားတူဆေးရုံမှာတည်ဆုံသွားတယ်လို့ Los Angeles KI ရဲတပ်ဖွဲ့အကြီးအကဲ Kent Wagner ကပြောပါတယ်ဗီဒီယိုထဲမှာသူဟာသူ့ကောင်းကိုသူပြန်မပြစ်ခင်ကျောပေါ်ကြီးထက်ကတနက်ကိုထုတ်ပြီးလူ9ယောက်ကိုပြစ်ခတ်တယ်လို့လည်းရဲကပြောပါတယ်အမေရိကန်ရေဒီယိုကြော်ကုန်သွယ်ရေးစစ်ပွဲမှာနှစ်ဖက်အပြန်အလှန်တိုးကောက်ထားတဲ့အခွန်အေးပြန်လျှော့ချရေးအပါအဝင်ကုန်သွယ်ရေးသဘောတူညီချက်ပထမအဆင့်အတွက်ကြာသပတေးနေ့မှာဆွေးနွေးတယ်လို့ဒီဥပဒေကပြောပါတယ်။ဒီဥနဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ရဖို့နှိစက်နေပြီဖြစ်တယ်လို့လည်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကမျိုးမပြောတဲ့မိန့်ခွန်းနဲ့ထက်တော်ပြောသွားပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြသွားတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရဲမင်းတို့ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ David Derasmic ဖြစ်ပါတယ်။တောက်ကြနေမနဲ့ VOA အစီအစဉ်တွေကိုလိုင်းလိုမီတာ30 40 48နဲ့ဒုတိယပိုင်းနိုင်ဝက်မှာလိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ခဲ့တာပါ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါသရရှင်များနဲ့တကွမြန်မာပြည်သူသားအားလုံးရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ညဝင်းအောင်ပါ
သ
This program has come to you from the Voice of America, Washington.